Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2014ခုနှစ်ဇူလိုင်လ2ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ2532တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်တော်ရရှိမြရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါယူကရိန်းရှိပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးဝါဒတွေအပေါ်ယူကရိန်းဆိုရကစစ်စင်ရေးတစ်ဆတင်လိုက်ပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြခဲ့ကြသူ900ကျော်ကိုရဲရဖမ်းဆီးလိုက်ပါတယ်တခါမင်းညကရုံရင်ဆန်ခတ်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေကကြားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်မှာဒီကနေ့အခြေအနေပြန်လဲတည်ငြိမ်စားပြုလာပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမွန်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ဘာသာရေးတီကုံနေဖြစ်ခဲ့တဲ့မန္တလေးမြို့ကနောက်ဆက်တဲ့အခြေအနေတွေကိုအရင်ဆုံးစုစည်းတင်ပြပေးမှာပါ။အ
ဓိကတော့အလုံးအေးအေးချမ်းချမ်းပါပဲ။အဓိကဟိုဘက်ဒီဘက်လေဘာမှပြည့်ပြဿနာဟိုမဖြစ်အောင်ပေါ့ကွာ။ဒီကတော့အကုန်လုံးဝိုင်းထိန်းလိုက်တာလူကြီးတွေကအလုံးဟိုလူမျိုးကြီးပါ။
အတိအဆုံကိုမကြိုက်ခင်မှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့မြန်မာနိုင်ငံတွင်းငှက်ဖျားယောဂါကာကွယ်ကုသရေးအတွက်အမေရိကန်ရဲ့အကူအညီတိုင်းဒေသလက်နက်ကိုင်တို့ရဲ့ဆွေးနွေးပွဲကနေဘာရီများရလဒ်တွေထွက်လာတယ်လဲဆိုတာနဲ့အတူမြန်မာဗန္ဓာရေးကဏ္ဍမှာနိုင်ငံခြားဘဏ်တွေဝင်ရောက်လာတော့မယ့်အခြေအနေပေါ်တုံ့တက်ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီနောက်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးတုံ့တက်ချက်နဲ့အားကစားအပတ်စဉ်ကဏ္ဍတွေကိုလည်းစောင့်မျှော်နှาศင်ကြရအောင်ပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမွန်တို့ကကြီးညာပေးကြပါအောင်ရှင်
ယူကရိန်းသမ္မတကကြေညာထားတဲ့တစ်ဖက်သက်အပြစ်ခက်ရစေးတတ်တန်းကုန်သွားပြီးနိုင်ပိုင်းအတွင်းမှာပဲနိုင်ငံရှိပိုင်းကရုရှားလိုလာတဲ့တရားခွဲထွက်ရေးဝါဒတွေအပေါ်ဒီအစိုးရကနေပြီးတော့စစ်စီရေးတဲ့တစ်ခုအင်္ဂါနေ့မှာစတင်လိုက်ပါတယ်။အရှေ့ပိုင်းဒေါနက်စ်မြို့တွင်းနဲ့ပတ်ပတ်လည်မှာအင်္ဂါနေ့မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။ယူကရိန်းအစိုးရနဲ့ခွဲထွက်ရေးဝါဒတွေအကြားမခိုင်မာလာတဲ့အပြစ်ခက်ရစေးချက်တတ်တန်းကုန်ဆုံးပြီး၈နာရီအကြာအဲ့ဒါလိုတိုက်ပွဲဖြစ်တာပါ။ယူကရိန်းအရှေ့ပိုင်းသဘုံတွေကိုရုရှားကလက်နက်ခဲယံထောက်ပံ့နေတယ်ဆိုပြီးအမေရိကန်နဲ့ဥရောပမဟာမိတ်တွေကဆွဆွဲထားပါတယ်။အပြစ်ရကျညာချက်ကိုတတ်တန်းတိုးနိုင်စေမဲ့ပြိပခအရှိန်ရော့သွားစေရေးလှုံ့ဆော်မှုရာကိုရုရှားကြောထောက်တော့ခံပေးထားတဲ့သဘုံတွေကညှင်းဆန်ခဲ့တဲ့အပေါ်သူ့အနေနဲ့အထူးပဲစိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗရော့ဖ်ကိုအင်္ဂါနေ့မှာတယ်လီဖုန်းကနေတဆင်ပြောခဲ့တယ်လို့ဒီအမေရိကန်နိုင်ငံသားဌာနကပြောပါတယ်။ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကတော့တိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အပေါ်မှာယူကရိန်းသမ္မတပီထရိုပိုလိုရှန်ကိုတိုက်ရိုက်အပြစ်တင်ပြောဆိုပါရယ်အပြစ်ရတတန်တူကိုမစ္စတာပိုရူရှန်ကိုကသူမပြောနိုင်ခဲ့ဘူးလို့လည်းမစ္စတာပူတင်ကပြောပါရယ်ရှင
်မွတ်စလင်မျိုးသမီးတို့ရဲ့ခေါင်းမူးခြုံနာနဲ့တခြားမျက်နှာမပေါ်အောင်ဖုံးအုပ်တဲ့ဟာတွေအားလုံးကိုပြင်သစ်ကနေတားမြစ်လိုက်တဲ့အပေါ်မှာဥရောပလူခွေတရားရုံးကထပ်ပြီးတော့အတည်ပြုလိုက်ပါတယ်စတာဘတ်မျိုးရဲ့တရားရုံးကအဲ့ဒီတားမြစ်ချက်ဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်ခြင်းမရှိဘူးလို့ဆုံးဖြတ်ပါတယ်နောက်ပြီးတော့ပြင်သစ်အစိုးရရဲ့လူတွေကိုအတူတကွပူးတွဲနေထိုင်နိုင်မှုလှုံ့ဆော်ခြင်းနဲ့ဆန္ဒဟာချိုးချောက်စီလျော်တဲ့အကြောင်းပြချက်ဖြစ်တယ်လို့ပြောပါတယ်ပြင်သစ်မွတ်စလင်အမျိုးသမီးတဦးကတော့ဒီတားမြစ်ချက်အပေါ်မှာတရားစွဲဆိုခဲ့တာပါအဲ့ဒီအမျိုးသမီးရဲ့ရှေ့နေကခေါင်းမူးခြုံတာဟာသူ့ရဲ့ DNA လိုပဲအမှတ်သားတစ်ခုဖြစ်တယ်လို့ကြိုးကြောင်းပြောခဲ့ပါတယ
် We are not surprised by the judgment. She did expect to succeed on some aspects, particularly.
ကျွန်တော်တို့အနေနဲ့ဒီဆုံးဖြတ်ချက်အတွက်မအံ့ဩပါဘူး။ဒါပေမဲ့သူကတခြားကိစ္စတွေမှာအောင်မြင်မှုမျှော်လင့်ခဲ့ပါတယ်။ဥပမာဒီတားမြစ်ချက်တက်ရောက်တဲ့အတိုင်းအတာနဲ့အားလုံးကိုတားမြစ်သလားဆိုတာပါ။ဒါပေမဲ့အခုဆုံးဖြတ်ချက်ဟာအလွန်ထိရှာလွယ်တဲ့နိုင်ငံရေးလူမှုရေးကိစ္စတွေပါဆုံးဖြတ်လိုက်တယ်ဆိုတာသူနားလည်ပါတယ်လို့သူ့ရဲ့ရှင်နေကပြောသွားတာဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ဟာအယူခံခွင့်မရှိပါဘူး။လုံခြုံရေးအကြောင်းပြချက်နဲ့2012ခုနှစ်မှာအများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာခေါင်းမူးခြုံတာကိုပြင်သစ်တာဝန်ရှိသူတွေကတားမြစ်လိုက်တာပါ။ဥရောပမွတ်စလင်လူဦးရေအများဆုံးဟာပြင်သစ်မှာရှိပါတယ်။ဒါပေမဲ့ဘာသာရေးနဲ့နိုင်ငံရေးကိုတရားဝင်ပိုင်းခြားထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်
။ Syria နိုင်ငံမှာပြည်တွင်းစစ်ဆက်လက်ဖြစ်ပွားနေချိန်မှာပဲနိုင်ငံကသဘောတူညီချက်ကိုလိုင်းနာဆောင်ရွက်တဲ့အနေနဲ့ Syria ကနေအီတလီစိတ်ကမ်းကိုဖျက်ဆီးပစ်မဲ့ဒါရုလက်နက်ပစ္စည်းတွေအများပြားရောက်လာခဲ့ပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်အောင်မှာပဲစစ်ရရင် Danish Ranger ဟာနဲ့ဒီလက်နက်ပစ္စည်းတွေကိုဒီ Gloria Toro စိတ်ကမ်းကိုတည်ဆောက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာမှာစောင့်နေတဲ့ American စစ်သင်္ဘော MV Cape Bray ကဒီလက်နက်တွေကိုနိုင်ငံတကာရေပန်နဲ့ထဲကိုဆက်တည်သွားပြီးတော့သင်္ဘောတစ်ဝက်စာလက်နက်တွေကိုတော့ပင်လယ်ထဲမှာဖျက်ဆီးပစ်မှာဖြစ်ပါတယ်။ Janet တစ်ဝက်ကိုတော့ American နဲ့ Europe မှာရှိတဲ့ဆက်ယုံတွေစီကိုယူသွားပြီးတော့ဖျက်ဆီးပစ်မှာပါ။အခုတည်ဆောက်လာတဲ့အထက်မှာအာယုံကြောတွေကိုထိခိုက်ပျက်စီးစေတဲ့ Syrian Drone တွေလို့ရမှာအသုံးပြုတဲ့ပစ္စည်းတွေနောက်အစိတ်တန်းငွေပစ္စည်းတွေပါဝင်ပါတယ်။စီးပြားနိုင်ငံမှာပြည်တွင်းလက်နက်ကင်ပြိပခါတွေဆက်ပြီးတော့ဖြစ်နေတာကြောင့်ဒီနိုင်ငံထဲမှာရှိတဲ့ဓာတ်ရုပစ္စည်းတွေကိုမဖြစ်မနေဖယ်ရှားဖျက်ဆီးပြရမှာဖြစ်တယ်လို့ဓာတ်ရုလက်နက်ပစ္စည်းများတာမြင့်ရေးအဖွဲ့ကအစွန်လအတွင်းမှာပြောခဲ့တာပါ ပြီးခဲ့တဲ့နှစ်ကကုလသမဂ္ဂမှာရရှိခဲ့တဲ့သဘောတူညီချက်ကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားကသူ့ရဲ့ဓာတ်လက်နက်ပစ္စည်းတွေကိုနိုင်ငံတကာကိုလွှဲပြောင်းပေးသွားဖို့သဘောတူခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကိုအုတ်ထင်းသူမပါဘဲနဲ့တရားမဝင်ဖျက်ချော်ဝင်ရောက်လာတဲ့ကလေးတွေများလာတဲ့ကိစ္စကိုဖြေရှင်းမှုအတွက်အမေရိကတိုက်အလဲပိုင်းကနိုင်ငံခေါင်းဆောင်တွေကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ပနမားမြို့တော်မှာအယ်ဆယ်ဗာဒါသမ္မတဂွာတမလာသမ္မတကွန်ဒူရက်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီတို့ကနေ့တွေ့ဆုံခဲ့ကြတာပါဒေတာရင်းကအကြမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေကနေလွတ်မြောက်ခြင်းသူတွေကိုဒီသတင်းမှထုတ်ပြန်နေတဲ့လှုပ်ရှားမှုတွေကနေဆွဲဆောင်သိမ်းသိမ်းနေပါတယ်လို့ပြောသွားပါတယ်အခုလိုမျိုးကလေးအများကြီးအပြုံလိုက်ရောက်လာတာကအမေရိကန်လူဝင်မှုကြီးကြပ်ရေးတာဝန်ရှိတဲ့သူတွေကိုအကြက်ရိုက်စေခဲ့ပါတယ်ဒါပေမဲ့အမေရိကန်ဥပဒေအရပြောင်းရွှေ့လာတဲ့သူတွေကိုချက်ချင်းအိမ်ပြန်ပို့လို့မရပါဘူးတချို့ကလေးတွေကတော့အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိဘတွေနဲ့အတူပြန်ဆောင်စည်းနိုင်ပါလိမ့်မယ်အမေရိကန်သမ္မတဥဘာမာကတော့အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ကိုပြုပြင်ဖို့ညှင်းဆန်တဲ့ Republican တွေကိုအပြစ်တင်နေပါတယ်ရှင
် View American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိ line meter 24 kHz 1.1139 line meter 25 kHz 1.965လိုက်နိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပုဂ္ဂိုလ်ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။မင်းညကရုံရင်းဆန်ခတ်မှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့တွေကကြားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေဟာပြန်လည်တည်ငြိမ်စပြုလာနေပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါရယ်။ဒါမဲ့လည်းမန္တလေးမြို့တွင်ကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ဒီကနေ့အထိပိတ်ထားကြရဆဲပါမနီလေးမြို့မှာဗုဒ္ဓဘာသာဝင်တဲ့မွတ်စလင်တွေအကြားမနီကညာဘက်ကစားလို့ရုံရင်ဆန်ကပြိပခါဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ကရဘာကြီးတွေတုံးပစ်ခတ်ပြီးတော့လူစုခွဲခဲ့ပါတယ်။လက်ဖက်ရည်ဆိုင်ပိုင်ရှင်မွတ်စလင်တဦးကဗုဒ္ဓဘာသာဝင်အမျိုးသမီးတဦးကိုမဒိန်ကျင်းခဲ့တဲ့ဆိုရဲကောလာဟလာတွေပြန့်နှံ့ခဲ့ပြီးတဲ့နောက်ဗုဒ္ဓဘာသာဝင်အယောက်300လောက်နဲ့တန်ကားတော်အပါ30လောက်ဟာမွတ်စလင်အများစုနေထိုင်တဲ့ရပ်ကွက်မှာအင်္ဂါနေ့ညပိုင်း7နာရီပတ်ဝန်းကျင်လောက်ကနေပြီးတော့စုဝေးခဲ့ကြပြီးတော့လက်ဖက်ရည်ဆိုင်ကိုဂဲရီနဲ့ပစ်ပေါက်ခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့ဝင်600ကျော်ကိုလွှတ်ပြီးတော့ထိန်းသိမ်းခဲ့ရတဲ့အကြောင်းမန္တလေးရဲတပ်ဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်ရပ်အတွင်းမှာရဲတပ်ဖွဲ့ဝင်တဦးဗုဒ္ဓဘာသာဝင်3ဦးနဲ့မွတ်စလင်2ဦးဒဏ်ရာရခဲ့တဲ့အကြောင်းနောက်ဒဏ်ရာရခဲ့တဲ့ဗုဒ္ဓဘာသာဝင်အမျိုးသား2ဦးဟာမန္တလေးစစ်ရုံမှာဆေးကုသမှုခံယူနေပြီးတော့ချက်တဲ့လူတွေကတော့ပြင်ပလူနာတွေအဖြစ်ကုသမှုခံယူခဲ့ရတယ်လို့လည်းဒီရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကဆိုပါတယ်ရှင်။
ဟောင်ကောင်မှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာနဲ့တဆက်သေးပါပဲ။ညလုံးပေါက်ထိုင်ပြီးတော့ဆန္ဒပြခဲ့ကြသူအယောက်900ကျော်ကိုရဲကဖမ်းဆီးလိုက်ပါတယ်။မနက်၈နာရီအထိမြို့ရဲ့ငွေကြေးဈေးကွက်ရှိတဲ့ရပ်ကွက်မှာထိုင်မယ်လို့ဆုံးဖြတ်ထားတဲ့ဆန္ဒပြသူတွေဟာတရားမဝင်စုယုံမှုရဲဝတ္တရားနှောက်ယှက်မှုတွေနဲ့ဆွဲဆိုခြင်းခံနေရပါတယ်။ဆန္ဒပြသူအများစုကတော့ရုန်းကန်ခြင်းမရှိပါဘူး။တချို့ကန်ကြောက်အော်ဟစ်သူတွေကိုတော့တရွတ်တိုက်ဆွဲခေါ်သွားခဲ့ရပါတယ်။နိုင်ငံတကာလူငယ်ချမ်းသာရေးအဖွဲ့ကတော့မာဘယ်ဦးကတော့ဒီလိုမျိုးဖမ်းဆီးတာဟာစိတ်အနှောက်ယှက်ဖြစ်ရပါတယ်ဆန္ဒပြသူတွေကတရားမဝင်တာဘာတစ်ခုမှမလုပ်ပါဘူးလို့ပြောသွားတာပါနောက်ပြီးတော့ဖမ်းဆီးခံရတဲ့သူတွေကိုသူတို့ရဲ့ရှေ့နေတွေကိုတွေ့ခွင့်မရတာကိုလည်းလုံးဝလက်မခံနိုင်ပါဘူးလို့သူကပြောပါတယ်ဟောင်ကောင်ဒေသခံတွေကသူတို့ရဲ့ခေါင်းဆောင်သူတို့ဓာတ်ရိုက်ရွေးခွင့်ရဖို့အတွက်ကိုတရုတ်အစိုးရကိုဖိအားပေးတဲ့လှုပ်ရှားမှုတွေနှစ်ဆင်ရှိခဲ့တာမှာတော့ဒီနှစ်ဆန္ဒပြမှုဟာထူးထူးခြားခြားဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီပေးဖို့တောင်းဆိုတဲ့စိုင်းပုတ်တွေကင်ပြီးတော့တရုတ်ဆန့်ကျင်ရေးဆောင်ပုတ်တွေကျွေးကြော်တဲ့ဆန္ဒပြသူတွေဟာဗစ်တိုးရီးယားပန်းချံကနေငွေကြေးဈေးကွက်ရှိတဲ့ရပ်ကွက်ကိုချီတက်သွားကြပါလိမ့်ရှင်
မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့အရှိတ်ကမ်းလွန်ပင်လယ်ထဲမှာနောက်ထပ်တာတိုပြစ်ဒုံးကျည်နှစ်ဆင်ပြစ်လွတ်ဆန်းသက်ခဲ့တာကြောင့်ဒါဟာဖြစ်သတင်းတပတ်တော်မှရှိသေးတဲ့အတွင်းမှာတတိယအကြိမ်မြောက်ဆန်းသက်မှုဖြစ်ပါတယ်။ဒီကနေ့အဲ့လိုပြစ်လွတ်ဆန်းသက်တဲ့သတင်းဟာတောင်ကိုရီးယားဘက်ကလာတာဖြစ်ပြီးတော့ဒုံးကျည်တွေဟာဘာမှအန္တရာယ်မရှိဘဲအရှိတ်ပင်လယ်ထဲကျသွားခဲ့တယ်လို့ဆိုပါတယ်။ဝန်ဆမ်းမျိုးကနေအဲ့ဒီဒုံးကျည်တွေကိုပြစ်လွတ်ဆန်းသက်ခဲ့တာဖြစ်ပြီးတော့112မိုင်ကျော်အကွာကိုရောက်နိုင်တယ်လို့လည်းဒီတောင်ကိုရီးယားကပြောပါတယ်။ဒုံးကျည်အများပြားထည့်ပြစ်နိုင်တဲ့ပြစ်စင်တစ်ခုကနေ300မီလီမီတာ KN09 တာတိုပြစ်ဒုံးကျည်ကိုပြစ်လွတ်ခဲ့တာလို့တောင်ကိုရီးယားဘက်ကယူဆပါတယ်။မြောက်ကိုရီးယားဟာပြီးခဲ့တဲ့သတင်းပေတနင်္ဂနွေနေ့ကြာတာရီနေ့တွေကလည်းတာတိုပြစ်ဒုံးကျည်နှစ်ဆင်းကိုအလားတူပြင်လဲတဲ့ကိုပြစ်လွတ်ဆန်းသက်ခဲ့ပါသေးတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စစ်ဆင်တွေအပေါ်အများအဖြစ်အာရုံစိုက်ဆွနေဖို့တရုတ်သမ္မတရှီကျင်းဖင်တောင်ကိုရီးယားနိုင်ငံစီမတော်ခင်တည့်ရမှာပဲအခုနောက်ဆုံးဒုံးကျည်ဆန်းသက်မှုလုပ်ခဲ့တာပါရှင်
။အရက်ဆေဂျော်သက်တူပြန်မေးဆွဲခံရတဲ့ကိစ္စနဲ့ဂျေရုဆလင်မှာအလောင်းတလောင်းတွေ့ရှိခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအ мян ဆုံးလုပ်သွားဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတောင်းဆိုလိုက်ပါတယ်။ရှာတွေ့ထားတဲ့အလောင်းဟာဘယ်သူဖြစ်တယ်ဆိုတာကိုရဲအရာရှိတွေကထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုဒီနမှုဆက်ဆက်မှုရှိမရှိဆိုတာကိုလည်းစုံစမ်းစစ်ဆေးပါတယ်။ဂျေရုဆလင်မြို့ကအရက်တွေနေထိုင်ရာဒေသမှာဒီကနေ့အစောပိုင်းမှာတော့ပါလက်စတိုင်းလူငယ်တယောက်ကိုကားပေါ်မှာအတင်းကျပ်ခေါ်ဆောင်သွားတဲ့အကြောင်းဖုံးခေါ်ပြီးတော့သတင်းပေးတာတွေကိုလက်ခံရရှိခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကပြော ါပါတယ်ဂျေရုဆလင်နေတွေ့ရတဲ့မီးလောင်ပျက်စီးနေတဲ့အလောင်းဟာပြန်ပေးဆွဲခံရတဲ့လူငယ်ရဲ့အလောင်းဖြစ်နေမလားဆိုတာကိုတော့မိသားစုဝင်တွေကစိုးရိမ်နေကြတာပါရှင်
ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မဆုမုံတို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို barmis.voanews.com မှာလည်းအတန်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မင်းညားကရုံရင်ဆန်ကပ်မှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့တွေကဂျားဝင်ထိမ့်သိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုလာနေပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါရယ်ဒါပေမဲ့လည်းမန္တလေးမြို့ရင်းကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ဒီကနေ့ထိပိတ်ထားကြဆဲဖြစ်ပါရယ်မန္တလေးမြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ Facebook ပေါ်ကနေပြန့်နှံ့ခဲ့တဲ့သတင်းပေါ်မှာအခြေခံပြီးမန္တလေးမြို့မှာမင်းညာဦးပိုင်းကလူစုလူဝေးနဲ့ရုံရင်ဆန်ခတ်မှုတွေဖြစ်ပွားခဲ့ရာကနောက်ပိုင်းမှာဒုတိယဓာတ်တွေကင်ဆောင်ပြီးအကြမ်းဖက်အသွင်ဆောင်လာခဲ့တဲ့နောက်လုံခြုံရေးစစ်ဘက်ဝင်တွေကထိန်းသိမ်းခဲ့ရတာဖြစ်ပါတယ်ဒီကနေ့မှာတော့အခြေအနေတွေကိုထိန်းသိမ်းနိုင်ပြီလို့မန္တလေးတိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်အဓိကတော့အလုံးအေးချမ်းချမ်းပါပဲအဓိကဟိုဘက်ဒီဘက်လေဘာမှပြည်ကြတနာဟိုမဖြစ်အောင်ပေါ့ကွာဒီကတော့အကုန်လုံးဝိုင်းထိန်းလိုက်တာလူကြီးတွေတော့အလုံးကိုလူမျိုးကြီးဘာသာရေးပြဿနာတွေမဖြစ်အောင်ပေါ့။ဟုတ်ကဲ့အချိန်ကြီးထဲလိုက်တဲ့ဘာမှထွေထူးထူးကြီးကြီးမမမဖြစ်ဘူးလေကိုဒီတိုင်းပဲတော့ပြီးသွားကြတာလေ
။မန္တလေးမြို့ကတူကတော့မနေ့ကအခင်းဖြစ်ပွားတဲ့နေရာဒေသတဝိုက်မှာလုံခြုံရေးတပ်ဖွဲ့တွေကိုခြားထားတာကြောင့်အခြေအနေဟာတည်ငြိမ်လာပြီလို့ပြောပါတယ်
။မနေ့ကတော့ဘာမှတော့မဖြစ်တော့ဘူး။အားလုံးကလေလုံသိမ်းတက်တရတော့ဖြစ်တဲ့နေရာလေးအဝင်းကျင်ပါပေါ့နော်။ကိုယ်သူတို့ခြားထားပေးလိုက်နိုင်တယ်။နောက်ပြီးတော့သူတို့မီးလောင်ထားတဲ့မီးရှို့ထားတဲ့ကားတို့နောက်ဖြစ်ထားတဲ့ကားတွေပါတွေကတော့အဲမနေ့ခင်းမိုင်းပေါ့လေသူတို့အပြတ်ဟိုတည်သွားလိုက်တာပေါ့နော်ဆိုင်တွေကတော့မွတ်စလင်ဆိုင်တွေကတော့တော်တော်များများပိတ်ထားတယ်အဲ့ဒါတော့ဒီထဲမှာလည်းဒီယုံနေထဲမှာရှိတဲ့ဒီမွတ်စလင်ဆိုင်တွေလည်းဆိုင်ကိုပွင့်ကြအောင်ပေါ့နော်ဒါပေမဲ့ကျန်တာကားတွေကတော့အမှန်ဖြစ်ဘူ
းဒီကနေ့မနေ့မှာတော့26ဘီလန်းနဲ့လမ်း80ကျုံတော့82လမ်းတော့84လမ်းနိုင်စင်တဝိုက်တွေမှာရဲတပ်ဖွဲ့ကအဓိကလုံခြုံရေးယူထားသလို82လမ်းမှာဆိုရင်26လမ်းကနေ29လမ်းထိလမ်းတွေပိတ်ထားပြီးမြို့လေအချက်ချာကျတဲ့နေရာတွေမှာလူသွားလူလာနေပါနေတယ်လို့ပြောပါတယ်အခြေအနေကတည်ငြိမ်နေတယ်လို့ဆိုပေမဲ့တယ်လီဖုန်းကနေတဆင့်ကောလာဟလသတင်းတွေပေးပို့တာတွေရှိနေတယ်လို့ဆက်ပြောပါတယ
်ပုံမှန်နေပေါ့နော်သူတို့ကသတင်းတွေဖြန့်လာမို့ကျွန်တော်တို့ဘယ်နာရီမှာအဲဘာဖြစ်နေကိုနာဘာဖြစ်နေဆိုတီအောင်နဲ့တီအောင်အခြေစက်မမိနိုင်တဲ့နေရာဒီပေါ့ဗျာတဘောကတော့ကျွန်တော်တို့ခြေပိုင်းမှာနေတဲ့လူဆိုရင်အနောက်ပိုင်းမှာဘာဖြစ်နေဆိုရဲလို့ကျွန်တော်တို့ဖုန်းနေနဲ့အဲ့လိုသတင်းတွေပို့တာပေါ့နော်ဒါအရင်တုန်းကလည်းအဲဒီလိုရေးခင်းနေမှာလည်းဒီလိုပုံစံတွေပဲလှုံ့ဆော်တာရှိတာပေါ့နော်ဒါမျိုးပဲဒီနေ့တော့တွေ့ရတယ်ဆန္ဒကတော့ဘာမှမစားဘူး
ဒီအချိန်လေးကြောင့်မြို့ကန်တွေဟာညအမောင်တုကိုအကာအကွယ်ယူပြီးအကျန်းဖက်တာတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေပါတယ်။မန္တလေးမြို့ကအစ္စလမ်ကောင်စီကအမှုဆောင်တဦးကတော့မင်းညနဲ့ဒီကနေ့ညအုပ်ပိုင်းအခင်းဖြစ်ပွားခဲ့တာကြောင့်ထိခိုက်ပျက်စီးတာတွေကိုအခုလိုပြောပါတယ်
။ကျွန်တော်ဒီ26ဘီလန်းကရက်တစ္ဆာဘောဆိုင်ကလည်းအဆောက်အဦကဲနေတဲ့သူအညာလောက်တော့ဟိုမှန်နေဖန်နေကွဲသွားလို့လား။နောက်တစ်ခါကျွန်တော်26လမ်းနဲ့73လမ်းတောင်းကအဘူဘတ်ဆိုင်ကိုလည်းရဲနဲ့သူရဲ့ဟိုရိုက်တဲ့ချိုးတာတွေရှိတယ်ပေါ့နော်အဲလမ်းစစ်စင်နဲ့26ဘီလန်းတောင်းလာမှာရှိတဲ့ပလီကိုလည်းဟိုပလီပေါ့နော်အဲ့ဒီပလီကိုလည်းအဲဒီပိုင်းနဲ့ထုသွားတယ်နောက်အဲရေလိုနိုင်စင်နာမှာရှိတဲ့ဆိုလ်ဒီပလီကိုလည်းတကားတွေပေါ့နော်သူကတော့ဝင်းတွဲမှာရှိတဲ့ပလီဆိုတော့ပလီမတော့မသိဘူးသူကဟိုပလီကလည်းပလီမတော့မသိဘူးပြန်တကားတွေဝင်းတကားတွေကိုရိုက်တာနဲ့တာတွေထုတာတွေရှိတယ်တော်ရစားအင်းမျိုးလည်းထူတာနဲ့တာလေးရှိတယ
်။အစ္စလမ်ဘာသာဝင်အချို့ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ကြားသိပေမဲ့အခုထိတော့အတည်ပြုလို့မရသေးဘူးလို့ပြောပါတယ်။အစိုးရကထုတ်ပြန်တဲ့သတင်းမှာတော့မင်းညအစောပိုင်းကလူစုလူဝေးဖြစ်ချိန်မှာလုံခြုံရေးတပ်ဖွဲ့ကရာဘာကြီးစံတွေအုံပြုပြီးလူစုခွဲထိန်းသိမ်းခဲ့ရကြောင်းဒီကနေ့မနေ့2နာရီလောက်မှာလူအင်အား450လောက်က83လမ်းနဲ့84လမ်းကြားမှာဒုတ်သားတွေကင်ဆောင်ပြီးအော်ဟစ်စုပူတာကြောင့်လုံခြုံရေးအဖွဲ့ကထပ်မံလူစုခွဲရကြောင်းနဲ့မနေ့2နာရီလောက်မှာ26လမ်း83နဲ့88လမ်းကြားမှာရပ်ထားတဲ့ Highlands မော်တော်ယဉ်တစ်စီးကိုမီးရှို့ခဲ့တာကြောင့်မိသားတပ်ဖွဲ့ကနှိမ့်သက်ခဲ့ရကြောင်းအခင်းဖြစ်ပွားရာနေရာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေခြားထားပြီးအခြေအနေကိုထိန်းသိမ်းထားကြောင်းသတင်းထုတ်ပြန်ပါတယ်
ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါရရှင်။ခုတော့မြန်မာအတွက်အမေရိကန်ရဲ့စံမာရေးအကူအညီတွေအကြောင်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံတွင်ငှက်ဖျားယောဂါကြိုတင်ကာကွယ်ရေးယောဂါစမ်းသပ်ရှာဖွေရေးကုသရေးအတွေ့အကုန်ကျသက်သာပြီးထိရောက်မှုရှိတဲ့ဤပညာအထောက်အကူပြုပစ္စည်းတွေနဲ့အမေရိကန်ပြည်ထောင်စုကအကူအညီပေးနေတဲ့အကြောင်းကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖျက်ရေးဆိုင်ရာအမေရိကန်ဆက်သွယ်ညှိနှိုင်းရေးမှူးကပြောပါရယ်သမ္မတဥပမအစိုးရရဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးဦးဆောင်ဥယျာဉ်ပြုမှုအစီအစဉ်အရမြန်မာအပါအဝင်မဟာမဲခေါင်မြစ်ဝမ်းဒေသနိုင်ငံတွေမှာငှက်ဖျားယောဂါရောပါရေးဆောင်ရွက်ချက်တွေထိရောက်အောင်အားပေးတဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။ကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖျက်ရေးဆိုင်ရာအမေရိကန်ပူးပေါင်းညှိနှိုင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးရောဘတ်တက်မသီဈေးမားရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေါခင်ဆိုးဝင်းကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံကို၄ရက်ကြာခီးရောက်ရှိနေတဲ့ကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖျက်ရေးဆိုင်ရာအမေရိကန်ပူးပေါင်းညှိနှိုင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးရော့ဘတ်တင်မသီဇီမာကအမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်အရင်တုန်းကဆိုရင်အာဖရိကနိုင်ငံတွေကိုသာအာရုံစိုက်ခဲ့ရာကနေ2005ခုနှစ်နောက်ပိုင်းမြန်မာအပါအဝင်မဲခေါင်မြစ်ဝမ်းဒေသနိုင်ငံတွေကိုပါအထောက်အကူပေးနေပြီလို့အခုလိုပြောပါတယ
် There is a growing interest and focus inAsia, particularly the lower Mekong region, which includes Myanmar.
Asia နိုင်ငံတွေမှာလည်းငှက်ဖျားယောဂါဖြစ်နေကြတဲ့အတွက်ကျွန်တော်တို့အကူအညီပေးဖို့စိတ်ဝင်စားအာရုံစိုက်လာတာဖြစ်ပါတယ်။အထူးသဖြင့်မဲခေါင်မြစ်ဝမ်းဒေသတောင်ပိုင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေအတွက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနဲ့ကမ္ဘောဒီးယားအတွက်ကျွန်တော်တို့ရဲ့စိတ်ဝင်စားမှုအာရုံစိုက်ကူညီမှုကတိတိတသာပဲတိုးတက်လာခဲ့ပါတယ်။ဒါအပြင်ဒေသတွင်းငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်လည်းရန်ပုံငွေတိုးပြီးချထားပေးခဲ့ပါတယ်။ငှက်ဖျားယောဂါဟာမြန်မာနိုင်ငံအတွက်တင်မကပဲနဲ့ဒေသတွင်းစိန်ခေါ်နေတဲ့ယောဂါဖြစ်တဲ့အတွက်အထူးအာရုံစိုက်ကူညီတာဖြစ်ပါတယ်
။လွန်ခဲ့တဲ့10နှစ်အတွင်းအာရှဒေသတစ်ခွမှာငှက်ဖျားယောဂါကို46ရာခိုင်နှုန်းအထိရော့ကျသွားအောင်အမေရိကန်ပြည်ထောင်စုကကူညီနှိုင်းခဲ့တယ်လို့ဆိုပါတယ်။မဲခေါင်မြစ်ဝမ်းတောင်ပိုင်းဒေသ6နိုင်ငံမှာငှက်ဖျားကြောင့်အသေးအပြောက်အများဆုံးဝင်ပြီးနေတဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပြီးတော့လူဦးရေရဲ့62ရာခိုင်နှုန်းဟာငှက်ဖျားအန္တရာယ်ရှိတဲ့ဒေသတွေမှာနေထိုင်နေကြရတယ်လို့ဒုတိယဗိုလ်ချုပ်ကြီးဇီမာကဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုကသုံးဆွဲမဲ့ရန်ပုံငွေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ And our budget to Myanmar has last year was 6 million and a little bitAnd this coming year is going to be 8. So we are on an increase.
မနစ်ကမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ6တန်းရန်ပုံငွေပံ့ပိုးခဲ့ပြီးတော့ဒီနှစ်တော့ဒေါ်လာ7တန်းအထိတိုးနိုင်ခဲ့ပါတယ်။ကျွန်တော်တို့အနေနဲ့မြန်မာအစိုးရအပါအဝင်ကျန်းမာရေးဆောင်ရှောက်မှုပံ့ပိုးပေးနေတဲ့တခြားမိတ်ဖက်တွေနဲ့လည်းပူးပေါင်းညှိနှိုင်းပြီးတော့ငှက်ဖျားယောဂါကာကွယ်ရေးနီလန်တွေယောဂါစစ်မြစ်စမ်းသပ်ရှာဖွေရေးကုသရေးစတာတွေကိုအကောင့်ထဲဖို့ဆောင်ရွက်နေပါတယ်။အားလုံးသိတဲ့အတိုင်းပါပဲ။ငှက်ဖျားယောဂါဟာအသက်အန္တရာယ်ပေးနိုင်တဲ့ယောဂါဖြစ်လို့အခုလိုကူညီတာဖြစ်ပါတယ
်။ရန်ကုန် USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကကျန်းမာရေးအစီအစဉ်မန်နေဂျာဒေါက်တာမြစပင်ကုံကတော့ငှက်ဖျားယောဂါတိုက်ဖျက်ရေးမှာပူးပေါင်းအကောင့်ထည့်ဖို့မှုအခြေအနေနဲ့ပတ်သက်လို့အခုလိုဆိုပါတယ်
။ So usually we work with in consultation with national malaria control program at
ပုံမှန်အားဖြင့်တော့ယောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနနဲ့တိုင်ပင်ညှိနှိုင်းပါတယ်တဲ့။ဒါအပြင်အောက်ခြေကငှက်ဖျားယောဂါတိုက်ဖျက်ရေးအဖွဲ့တွေနဲ့လည်းတိုင်ပင်ညှိနှိုင်းပါတယ်တဲ့။ကျန်းမာရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားနေကြတဲ့နိုင်ငံတကာ NGO တွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့လည်းတိုင်ပင်ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုသွားတာပါ။ဒုတိယဗိုလ်ချုပ်ကြီးရော့ဘတ်တင်မသီဇီမာဟာဒီခီးစဉ်တွင်ဇွန်လ29ရက်နေ့ကဒဝဲမြို့ကိုသွားပြီးတော့ပကာရီကျေးရွာကျေးလက်ကျန်းမာရေးဌာနမှကျင်းပတဲ့ကမ္ဘာငှက်ဖျားယောဂါတိုက်ဖျက်ရေးနေ့အခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။ဒါအပြင်အဲ့ဒီနားကရာဘာချန်တချံကိုတွားရောက်ပြီးငှက်ဖျားယောဂါတိုက်ဖျက်ရေးအခြေအနေတွေကိုလည်းလေ့လာခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးဇီမတ်ဟာနေပြည်တော်ကိုလည်းတွားရောက်ပြီးတော့ကျန်းမာရေးဝန်ကြီးဒေါက်တာဖေသက်ခင်နဲ့တွေ့ဆုံပြီးငှက်ဖျားယောဂါတိုက်ဖျက်ရေးမဟာဗျူဟာခိုင်မာတောင့်တင်းရေးအတွက်အမေရိကန်ပြည်ထောင်စုကကူညီနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်ရှင်
။ဒေါခင်ဆိုးဝင်းပြောပြပေးခဲ့တာပါရှင်။တိုင်းရင်းသားတို့ရဲ့ဆွေးနွေးပွဲကိုလည်းကြည့်ကြရအောင်ပါ။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းအဖွဲ့တို့ကြားအခြေအတင်အငင်းပွားစရာအချက်တွေနဲ့မူဝါဒပိုင်းဆိုင်ရာသဘောတူညီချက်မရနိုင်သေးတဲ့အခြေအနေမှာတိုင်းရင်းသားကောင်းဆောင်တွေပါဝင်တဲ့ထိပ်သီးညီလာခံကျင်းပပြီး ပုံစံသစ်နဲ့ဘလို့ချင်းကပ်အဖြစ်ရှာကြမလဲဆိုတာကိုဆွေးနွေးကြမယ်လို့ NCCD ခေါင်းဆောင်တွေကပြောဆိုပါရယ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကတော့တိုင်းရင်းသားခေါင်းဆောင်တွေရဲ့ဆွေးနွေးလာနိုင်မဲ့ရက်ကိုအသင့်ဆောင်ဆိုင်နေတယ်လို့ဆိုပါရယ်ထိုင်းနိုင်ငံချင်းမိုင်မြို့ကဆွေးနွေးပွဲကိုတော့မတ်စုမုံကတင်ပြပေးပါမယ်ရှင်
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့တနိုင်ငံလုံးအပြည့်အခက်ရက်စရေးဆိုင်ရာငြိမ်းချမ်းရေးအဖွဲ့ NCCD ရဲ့ပြီးခဲ့တဲ့မေလတွေ့ဆုံပွဲအပြီးဇွန်လထဲမှာတွေ့ဆုံဖို့ချိန်ဆခဲ့ကြပါပဲ။ရေးဆွဲခဲ့ကြတဲ့တနိုင်ငံလုံးအပြည့်အခက်ရက်စရေးစာချုပ်ဒုတိယမူကြမ်းနဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာသဘောတူညီချက်တွေမရခဲ့တဲ့အတွက်တိုင်းရင်းသားခေါင်းဆောင်တွေကြီးပဲထိပ်သီးဆွေးနွေးပွဲကျင်းပပြီးတော့အပြည့်ရှာဖို့ဆုံးဖြတ်လိုက်တယ်လို့ NCCD အဖွဲ့ရဲ့ခေါင်းဆောင်နိုင်ဟန်သာကပြောပါတယ်။
ကျွန်တော်တို့ NCCT အဖွဲ့နဲ့အစိုးရကိုယ်စားလှယ်နဲ့ပေါ့လေ UPWC နဲ့သွားပြီးတော့ဆွေးနွေးနေတာဒီနှစ်ခါသုံးခါအဲ့ဒီကြားထဲမှာကျွန်တော်တို့ကြီးနိုင်လို့မတော်စားသဘောတူညီမှုမရနိုင်တဲ့အချက်လက်တွေတချို့ရှိနေတယ်အဲ့ဒါတွေကမူပိုင်းဆိုင်ရာနဲ့မူပိုင်းတွေနဲ့ဆိုင်တယ်လေဟုတ်ကြပါဘောအဲ့ဒါတွေကတော့အင်္ဂလိပ် NCCT အဖွဲ့အနေနဲ့လည်းဆုံးဖြတ်မပေးနိုင်ဘူးနောက်တစ်ဆုပ်နေတဲ့အပိုင်းကလည်းနည်းနည်းကြီးတယ်လို့ပြောမှာပေါ့လေအဲ့ဒါကိုဒီဘလိုနည်းနဲ့ပုံစံပေါ့ဆုံးဖြတ်ကြမလဲပေါ့ကျွန်တော်တို့ကတော့ဒါဒီထိပ်တီးစည်းဝေးကိုပုံစံပေါ့ခေါ်ပြီးတော့မှတင်ပြမှာပါထိပ်တီးကောင်းဆောင်တွေကိုတင်ပြမှာပါဒီလတဲ့မှာပေါ့လေနောက်တတိယပတ်ထဲလာပေါ့မှာလားလက်မကုန်ခင်လေးမှာတော့လုံနိုင်လက်လိမ့်မယ်လို့တော့ဟိုတွက်ထားတယ်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတပြည်လုံးအပြစ်ခတ်ရက်စရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုအတွက်မူကြမ်းရေးဆွဲခဲ့တဲ့နေရာမှာတော့တိုင်းရင်းသားခေါင်းဆောင်တွေဘက်ကလက်မခံနိုင်တဲ့အချက်တွေများစွာပါဝင်နေတယ်လို့နိုင်ဟန်သားကဆိုပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီ UPWC ဘက်ကတော့တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အဆင်သင့်ဖြစ်နေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကဦးလှမောင်ရွှေကဆိုပါတယ်
။ဆက်လက်ကြော်လို့မလဲတော့ကျွန်တော်ဒီကမပြည့်သေးဘူး။အဲ့ဒီဆက်နေပြီးသွားပြီးတဲ့နောက်မှာကဒီကျွန်တော်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့သူပြန်ပြီးတော့ဒီဆွေးနွေးနိုင်မယ်ဆိုတော့ကျွန်တော်ရှင်းပြပါတယ်။အဲ့ဒီကြားထဲမှာတော့လိုအပ်လို့ရှိရင်တော့ဒီ NCCD နဲ့ technical level မှာဒီကျွန်တော်တို့ MPC ဘက်ကလူတွေပါပြီးကျွန်တော်တို့ဒါဖိတ်ခေါ်ရင်လည်းဝန်ကြီးဦးအောင်မင်းတို့ကျွန်တော်တင်ပို့ပြီးတော့လိုရရင်တော့လည်းကျွန်တော်တို့အနေနဲ့တော့သွားပြီးတော့ရှင်းပြတာမျိုးလည်းရှိနေပါတယ
်။တပြည်လုံးအပြစ်ခတ်ရဲဆေးရေးစာချုပ်အချောတန်နိုင်ရေးတပြည်လုံးအပြစ်ရရေးအတွက်ထပ်ပြီးတော့ဆွေးနွေးကြမယ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဆွေးနွေးပွဲလုပ်ဖြစ်မလုပ်ဖြစ်ဆိုတာကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခုကျင်းပမဲ့ထိပ်သီးအစည်းအဝေးပြီးမှပဲဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒီလိုအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကြားပါဝင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေအကြားမူဝါဒပိုင်းဆိုင်ရာတပ်ပိုင်းဆိုင်ရာညှိနှိုင်းရမယ့်အချက်တွေပြည်လည်မှုမရသေးဘူးဆိုရင်တော့တပြည်လုံးအပြစ်ခတ်ရက်စဲရေးဟာပုံမကြန့်ကြာလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအခြေအနေဖြစ်နေကြတဲ့အချိန်ဒီရက်ပိုင်းအတွင်းမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့တိုင်းရင်းဒေသတချို့မှာတိုက်ပွဲတွေပြန်ဖြစ်ပွားပြီးတော့စစ်ရေးတင်းမာနေတဲ့အခြေအနေဖြစ်နေတာကိုလည်းတွေ့ရပါတယ်ရှင်။
မနက်ငယ်မှာလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းစံကတ်အဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မိခဲပြဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မိတော်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွဲအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလား။အဲဒီလိုအခြေအနေထိရောက်မသွားအောင်ဟန်တားနိုင်မဲ့အခြေအနေကရှိပါသေးရဲ့လား။ဘယ်လိုများဟန်တားကြပါမလဲ။အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါလေလိုက်မှာတရက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းတော့ကို email နဲ့ဖြစ်ဖြစ် mp3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ကိုသောရရှင်များအားလုံးကိုဖိတ်ခေါ်ပါရစေ။အခုကတော့မြမစီးပွားရေးသတင်းတပုတ်ကိုတင်ပြပေးပါမယ်။မြမနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကလိုအပ်နေတဲ့ငွေရင်းငွေနှီးရရှိစေရန်ရန်ပုံငွေဖြည့်ဆည်းပေးနိုင်မယ့်အဓိကအရေးအမြစ်တွေကိုဖော်ဆောင်တဲ့အနေနဲ့ဒီနှစ်ကုန်ပိုင်းမှာနိုင်ငံတွင်းနိုင်ငံခြားဗန်တွေဖွင့်လှစ်ခွင့်ပေးတော့မှာဖြစ်ပါတယ်။တစ်ချိန်မှတည်းမှာပဲပြည်တွင်းဗန်နာရေးလုပ်ငန်းရှင်တွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါ။ဒီအကြောင်း VOA သတင်းတောက်ရွန်ကော်ပန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်ရှင်။ မြန်မာနိုင်ငံတွင်စီးပွားရေးနှင့်အခြေခံအဆောက်အဦနှင့်ဖွံ့ဖြိုးရေးမြန်မာအစိုးရရဲ့မူဝါဒရေးရာပြုပြင်ပြောင်းလဲမှုတစ်စိတ်တစ်ပိုင်းအဖြစ်ဆယ်စုနှင့်ငါးခုကြာကြာဖွင့်ကွင့်မရခဲ့တဲ့နိုင်ငံသားဗန်တွေဒီနှစ်ကုန်ပိုင်းမှာမြန်မာနိုင်ငံအတွင်းအပြည့်အဝပြန်လည်အလုပ်လုပ်ကိုင်နိုင်ကြတော့မှာဖြစ်ပါတယ်။အရင်မြန်မာနိုင်ငံတွင်ဖွင့်လှစ်ထားခဲ့ကြတဲ့နိုင်ငံသားဗန်တွေဟာဆိုရင်1963ခုနှစ်ဆစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံပိုင်အသိမ်းခံခဲ့ကြရတာပါ။နှစ်ပေါင်းများစွာနိုင်ငံတကာအတိုင်းအဝိုင်းနဲ့ဝေးကွာပြီးထိကျန်ဖြစ်နေတာနဲ့စီးပွားရေးနဲ့ကုန်သွယ်ရေးဒဏ်ခတ်ပိတ်ဆို့မှုတွေအောက်မှာမြန်မာနိုင်ငံရဲ့ဗန်လုပ်ငန်းကဏ္ဍဟာဖွံ့ဖြိုးမှုနှိမ့်ချခဲ့ပါတယ်။2011ခုနှစ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲစချိန်မှာတော့နိုင်ငံတကာဗန်ပေါင်း40ရုပ်ဟာကိုယ်စားလှယ်ရုံးခန်းတွေဖွင့်လှစ်ခဲ့ကြပြီးအကြံပေးလုပ်ငန်းဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့လုပ်ကိုင်နေကြပါတယ်။ဘိုးဘန်ရဲ့ဒုတိယဥက္ကဋ္ဌဦးဆက်အောင်ကတော့ဒီနှစ်စက်တင်ဘာလမှာနိုင်ငံသားဗန်10ခုကျော်တို့ကိုဖွင့်လှစ်ခွင့်ပေးမှာဖြစ်ပြီးဗန်လုပ်ငန်းဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့လှုပ်ခွင့်ပေးမှာဖြစ်တဲ့အကြောင်းပြောပါရစေ။ဗန်နာယီဝန်ကြီးဌာနဗဟိုဗန်ရှင်းနေချုပ်ရုံနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကကိုယ်စားလှယ်တွေအပါအဝင်ဗန်များကိုလုပ်ပိုင်ခွင့်လိုင်စင်ချထားပေးရေးဘုတ်အဖွဲ့ကဇူလိုင်လ6ရက်နေ့မှာရှောက်လွှာတွေကိုအပြည့်အစုံသုံးသပ်တော့မှာဖြစ်ပါတယ်။ဗန်အစ်စ်တွေအနေနဲ့ငွေရင်းငွေနီဒေါ်လာ85သန်းမှတည်ချဖို့ကမ္ဘာဗန်ကမှတ်ချက်ပေးထားပါတယ်။မြန်မာနိုင်ငံရဲ့ဗန်လုပ်ငန်းကဏ္ဍဟာဖွံ့ဖြိုးမှုမရှိတာကြောင့်မို့လို့လိုအပ်နေတဲ့ငွေရင်းငွေနှီးနဲ့နိုင်ငံတကာကုန်သွယ်ရေးအခြေအဆက်တွေမှာတော့နိုင်ငံတကာဗန်တွေကအဓိကနေရာကပါဝင်လာမယ်လို့ပြောဆိုသူကတော့ဩစတြေးလျမက်ကယာတက္ကသိုလ်ကစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်နယ်ဖြစ်ပါတယ်ရှင်
။ What does Myanmar need? And what it needs desperately needs is capital. Right? I mean it's got none.
မြန်မာနိုင်ငံမှာလိုနေတာပါလဲဆိုတော့ငွေရင်းနှီးကိုအသေးအံလိုနေတာပါ။ဘာမှမရှိတာပါ။သူတို့ပြင်ဗန်လုံငန်းစနစ်ရဆိုရင်တော့အခုလက်ရှိအနေအထားမှာအမေရိကန်ကအလယ်လက်ဗန်တစ်ခုတောင်မှသေးပါတယ်။ဒါကြောင့်ငွေရင်းငွေနှီးတွေလိုအပ်နေတာပါ။ဘယ်ကရမလဲဆိုတော့ကောင်းပါပြီနိုင်ငံသားဗန်တွေစီကရနိုင်ပါတယ်။ဒေသခံဗန်တွေအနေနဲ့ကတော့အခုလုံးလုံးစင်မှာတောင်းတနေနေမရှိလာပါဘူး
။မြန်မာဗန်လုံငန်းခန္ဓာဟာအတော်လေးကိုဖွံ့ဖြိုးမှုနှိမ့်နေတာဖြစ်ပါတယ်။နိုင်ငံရဲ့ခန့်မှန်းခြေ62တန်းသောပြည်သူတွေထဲမှာ400ခန့်နှုန်းလောက်ပဲဗန်စင်းဖွင့်ထားတာတွေ့ရတယ်လို့ကုလအစိုးရခန်းစားကဖော်ပြတာပါ။ပြည်သူအများစုကအတိုးကြီးကြီးပေးပြီးတော့ငွေချေးသူတွေစီကငွေချေးသုံးဆွဲနေကြရတာအပါအဝင်အများစုကတော့ပုံမှန်မဟုတ်တဲ့ငွေစုငွေချေးလုပ်ငန်းတွေကိုမှီခိုနေကြရတာဖြစ်ပါတယ်။နောက်မြန်မာနိုင်ငံဟာအာရှဒေသအတွင်းမှာအစင်းရဲဆုံးနိုင်ငံတစ်ခုပါ။ဗန်လုပ်ငန်းကဏ္ဍဖွံ့ဖြိုးရေးကစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအထောက်အကူပေးတာမှအရေးပါပါတယ်။ဒါပေမဲ့လို့ဆဲဆုနှစ်ပေါင်းများစွာတိုးတက်မှုတွေမရှိခဲ့တာကြောင့်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်ဘန်ရဲ့ဒုတိယဥက္ကဋ္ဌကိုဗက်ပူထရာကူကအခုလိုပြောပါတယ
် I think in the banking sector the main challenges for Myanmar is
မြန်မာနိုင်ငံကဘန်လုပ်ငန်းကဏ္ဍရဲ့အဓိကအခက်အခဲကတော့သူတို့ရဲ့ဘန်စနစ်ကိုဖွံ့ဖြိုးလာအောင်ဘယ်လိုလုပ်မလဲဆိုတာပါပဲသူတို့အနေနဲ့အငယ်စားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုဖွံ့ဖြိုးအောင်လုပ်နိုင်မယ်နောက်ပြီးဒေတာတွင်စီးပွားရေးလုပ်ငန်းတွေကိုဖွံ့ဖြိုးအောင်အထောက်အကူပေးလို့ရပါတယ်။ဒါမှလည်းနိုင်ငံတွင်းဝင်လာနေပြီဖြစ်တဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတွေနဲ့နောက်ပိုင်းမှာရှင်ပြိုင်နိုင်မှာဖြစ်ပါတယ်
။နိုင်ငံတကာဘဏ်တွေနဲ့ရှင်ပြိုင်ရမှာကိုစိုးရိမ်နေကြတဲ့ပြည်ရင်းဘဏ်တွေနဲ့သူတို့ကိုထောက်ခံသူတွေကဥပဒေပြုရေးပြုပြင်ပြောင်းလဲမှုတွေကိုတားမြစ်နိုင်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့သမရဦးသိန်းစိန်ကဒီပြောဆိုချက်တွေကိုခုခံပြီးပြုပြင်ပြောင်းလဲမှုတွေကိုရှေ့ဆက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ပြည်ရင်းဘဏ်တွေကသူတို့ရဲ့ဝန်ထမ်းတွေကိုစုဆောင်ရယူသွားနိုင်တဲ့နိုင်ငံတကာဘဏ်တွေနဲ့ရှင်ပြန်ရမှာကိုစိုးရိမ်နေကြတယ်လို့ပါမောက်ခရှောင်းတန်းကပြောပါတယ်။ဒါပေမဲ့ဒါဟာစိုးရိမ်မှုလွန်ကဲနေတာသာဖြစ်တယ်လို့သူကအခုလိုပြောပါတယ်
။ The local banks I think they talk themselves into a panic about foreign banks which is that
ပြည်ရင်းဘဏ်တွေကနိုင်ငံခြားဘဏ်တွေကိုအကြောက်လွန်နေတာပါ။ဘလို့နည်းနဲ့မဆိုနိုင်ငံခြားဘဏ်အများစုကတော့နိုင်ငံတကာလုပ်ငန်းကြီးတွေကိုပဲချင်းကလောက်ကန်ကြမှာဖြစ်ပါတယ်။ဘဏ်တွေလည်းပတ်နိုင်စွမ်းအကြီးအကျယ်အားနည်းနေတာကလည်းဒီလိုနိုင်ငံတကာလုပ်ငန်းတွေလာရောက်လုပ်ကရင်းနှီးမြှုပ်နှံမှုတွတ်ဆုံနေတဲ့အဓိကအကြောင်းရင်းတစ်ခုပါတကယ်တော့နိုင်ငံခြားဘဏ်တွေကဒီလိုအခြေအနေကိုဖြည့်ဆည်းသွားကြမှာပါဒီလိုလှုပ်ဆောင်တာနိုင်ငံခြားဘဏ်တွေအနေနဲ့ပြည်တွင်းဘဏ်တွေမလုပ်တဲ့ကဏ္ဍတွေကိုလှုပ်ဆောင်မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ
်နိုင်ငံခြားဘဏ်တွေအနေနဲ့ကတော့ကန့်သက်ချက်တွေဆက်ပြီးတော့ရှိနေမှာပါနိုင်ငံခြားဘဏ်တွေအနေနဲ့ရုံးခွဲတစ်ခုပဲဖွင့်လှစ်ရမှာဖြစ်ပြီးနိုင်ငံခြားစီးပွားရေးကော်ပိုရေးရှင်းတွေကိုပဲငွေချေးဖို့အပါအဝင်ဝန်ဆောင်မှုတွေကိုကန့်သက်ထားမှာဖြစ်ပါတယ်ပြည်တွင်းကုမ္ပဏီတွေကိုငွေချေးဖို့အတွက်ကလည်းပြည်တွင်းဘဏ်တွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အဖတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ။ဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်
။ဒီက philosophy ရဒီ academy သဘောရလေးလေးနဲ့နဲ့ဖွင့်ဆိုကြတဲ့အခါမှာဆိုရင်တော့ဘုရားဘာသာဒီဘာသာမဟုတ်religion မဟုတ်
ဆရာတော်ဒေါက်တာဓမ္မပြရနဲ့ဆွေးနွေးချက်တီးကိုတော့အပတ်စဉ်မြမအရေးသုံးသက်ချက်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးဖို့လည်းရှိပါရဲ့ရှင်အခုအရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါဒီသတင်းဖတ်မြမမီဒီယာမြင်ကွင်းမှာတော့ရခိုင်ပြည်နယ်ဝင်ကြီးချုပ်အသည့်ဖြစ်တက်မတော်သားစစ်ဘိုလ်ချုပ်တဦးကိုပြည်နယ်လွှတ်တော်ကအတီးပြုတ်ပေးလိုက်တဲ့အကြောင်းအခုတလုံး online မှာသတင်းမှားတွေထုတ်လွှင့်နေတတ်တဲ့သတင်းအကောင့်တူတွေနဲ့ပတ်သက်တဲ့အကြောင်းနဲ့လယ်သမားတွေစိုက်ပျိုးချင်းတွေနဲ့ပတ်သက်ပြီးအခက်ကြုံနေရတာတွေကိုတင်ပြထားပါရယ်။မိုင်းအင်ခိုင်ဦးရေးသားတင်ပြတာကိုဦးဆံမိုးဝေကူညီတင်ဆက်တာဖြစ်ပါရယ်ရှင
်။နေဆက်ရေးရဒုတိယဝန်ကြီးဟောင်းဗိုလ်ချုပ်မောင်မောင်ဦးကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုခန့်အပ်ဖို့အတွက်နိုင်ငံတော်သမ္မတကအဆိုပြုခဲ့ပါရယ်။ဒီလိုအဆိုပြုချက်ကိုရခိုင်ပြည်နယ်ကလူမှုအဖွဲ့အစည်းတချို့ကလက်မခံတဲ့အကြောင်းကန့်ကွက်မှုတွေရှိခဲ့တဲ့ကြားပဲပြည်နယ်လွှတ်တော်ကနေအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်ဝန်ကြီးချုပ်တာဝန်ကိုတက်မတော်သားအဖြစ်နဲ့ပဲဗိုလ်ချုပ်မောင်မောင်အောင်ကထမ်းဆောင်သွားမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အရင်ကကရင်ပြည်နယ်မှာသာကရင်အမျိုးသားမဟုတ်တဲ့ဝန်ကြီးချုပ်ဦးစောမင်းရှိခဲ့ရာကနေအခုရခိုင်ပြည်နယ်မှာပါဒေသခံတိုင်းရင်းသားမဟုတ်တဲ့ဝန်ကြီးချုပ်တူထပ်မံပြီးတော့ပေါ်ပေါက်လာတာဖြစ်ပါတယ်။ရင်တဘက်ကရခိုင်ဝန်ကြီးချုပ်ဦးလှမောင်တင်နှုတ်ထွက်ခဲ့ပြီးတဲ့နောက်နေဆက်ရေးရဒုတိယဝန်ကြီးဟောင်းဗိုလ်ချုပ်မောင်မောင်ဦးကိုသမ္မတကအဆိုပြုခဲ့တာပါ။နောက်ထပ်တင်ပြလိုတာကတော့အခုရပိုင်းအတွင်းအွန်လိုင်းဆိုရှယ်နက်ဝက်တွေပေါ်မှာသတင်းဌာနမဟုတ်ဘဲထုတ်လွှင့်နေတတ်တဲ့သတင်းအကောင့်အတုတွေနဲ့ပတ်သက်ပြီးတော့သတင်းလောကမှာပြောဆိုနေခဲ့ကြပါတယ်။သတင်းဌာနတွေရဲ့နာမည်တူအကောင့်တွေနဲ့သတင်းတွေကိုထုတ်လွှင့်လာကြတဲ့အတွက်တခါတလေမှာအွန်လိုင်းသုံးသူတွေအနေနဲ့ဇဝေဇဝါဖြစ်ခဲ့ကြပါတယ်။ဒီလိုသတင်းဌာနတွေနဲ့ပတ်သက်တဲ့အကောင့်တွေသာမကတခြားပါတီဆွဲလူမျိုးဆွဲအွန်လိုင်းသုံးဆွဲတဲ့အမည်နဲ့ profile အစ်စ်မဖော်တဲ့အကောင့်တူတွေကိုသတင်းဖတ်သူတွေသာမကသတင်းသမားတွေပါသတိထားလာနေကြပါတယ်။ဒီလိုအကောင့်တွေကြောင့်လူခွင့်ရေးရုပ်ရှင်ကားတစ်ခုဖြစ်တဲ့ The Open Sky ရုပ်ရှင်ဇာတ်ကားပြောက်ွင့်မရခဲ့တဲ့အခြေအနေကိုအရာဝတီသတင်းဌာနမှရေးသားပါရှိခဲ့ပါတယ်။ဒီ Open Sky မှတ်တမ်းရုပ်ရှင်ကားဟာဘာသာရေးလူမျိုးရေးအထီးကရုံးကိုအခြေခံပဲဘာသာမတူတဲ့တနေတဲ့သားမျိုးသမီးနှစ်ယောက်ရဲ့မေတ္တာတရားကိုအခြေခံထားတာဖြစ်ပြီးတော့ဘာသာမတူသူတွေကမှအတူရှင်တွဲနေထိုင်နိုင်အောင်ဖော်ကျူးရိုက်ကူးထားတဲ့မှတ်တမ်းတင်ကားဖြစ်ပါတယ်။ဒီရုပ်ရှင်ဇာတ်ကားနဲ့ပတ်သက်ပြီးလူမှုကွန်ရက်ပေါ်မှာပေါ်လာတဲ့ကောလာဟာလတွေကြောင့်လူများပြတတ်ဖို့ရွှေ့ဆိုင်းခဲ့ရတယ်လို့အေယာဝတီဆောင်းပါးမှာဖော်ပြထားပါတယ်။သတင်းဌာနတွေကကိုယ်သတင်းကိုတာဝန်ယူရတဲ့ကျင့်ဝတ်ရှိတယ်လို့သတင်းအချက်အလက်တွေခိုင်မာအောင်အတက်နိုင်ဆုံးစစ်ဆေးကြရပါတယ်။Facebook လိုနေရာမျိုးကသတင်းတွေဖတ်မယ်ဆိုရင်တရားဝင်သတင်းဌာနကနေထုတ်ပေးတဲ့သတင်း site တွေကိုပဲဖတ်သင့်တယ်လို့မြစီမ online editor မတ်တင်ကြီးထွန်းကပြောပါတယ
်။အများစုကကြတော့တကယ်သတင်းဌာနတွေမဟုတ်ဘူး Facebook ကြတော့အဲ့လိုမျိုးကြတော့အများစုကမှန်တာလည်းရှိရဲမမှန်တာလည်းရှိရဲမယုံရတာလည်းများတယ်သူတို့ထင်မြင်တာကိုရေးထားတာလည်းများတယ်အဲ့တော့သတင်းဌာနတွေကနေပြီးတော့သွားဖတ်မယ်ဆိုလို့ရှိရင်တော့တကယ်သတင်းအမှန်တွေကိုတွေ့ရမှာပေါ့ဟိုပြီးတော့သူတို့အနေနဲ့ကြတော့ဟိုကြားတဲ့ဟာကိုရေးရမယ်မဟုတ်ကြားတယ်ဆိုလို့ရှိရင် confirm လုပ်တယ် confirm လုပ်ပြီးတကယ်မှန်ပြီဆိုမှရေးတာအဲ့ဒီအတွက်ကြောင့်မလို့ Facebook တက်စားလို့ရှိရင်အဲ့လိုမျိုး website တွေပိုင်းမှာသိစားပေါ့တကယ်သတင်းဌာနတွေကလုပ်တဲ့ Facebook ဆိုလို့ရှိရင်လည်းအဲ့ဒီမျိုး Facebook မှာပဲကြည့်တာပို့ပြီးတော့တကယ်မှန်တဲ့သတင်းတွေရနိုင်တယ
်နောက်ထပ်တင်ပြလိုသေးတဲ့သတင်းကတော့နိုင်ငံဝန်ထမ်းအမျိုးသမီးတွေကိုမီးဖွာခွင့်6လအထိတိုးမြင့်တတ်မှတ်ပေးလိုက်တဲ့ကိစ္စပါဇွန်လ26ရက်နေ့ကပြည်တော်စုရာဓူးဝင်အဖွဲ့ကနိုင်ငံဝန်ထမ်းအမျိုးသမီးတွေအတွက်မီးဖွာခွင့်ကို6လအထိတိုးမြင့်တတ်မှတ်ခဲ့ပါတယ်။အရင်ကတော့ ၃လပဲခွင့်ပြုခဲ့တာပါခွင့်တက်မှတ်ကာလအတွင်းမှာလစာအပြည့်ရမှာဖြစ်ပြီးခင်မွန်းတွေပါနိုင်ငံဝန်ထမ်းဖြစ်ခဲ့ရင်တော့လစာနှုံအပြည့်နဲ့ကလေးကိုပြုစုဖို့အတွက်နှစ်ပတ်ခွင့်ပြုထားတယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်နိုင်ငံတကာမှာတော့အမျိုးသမီးမီးဖွားခွင့်ဆိုင်ရာခွင့်ပြုရမှာနိုင်ငံအလိုက်တချို့တန်းပြီတွေမှာတစ်နှစ်အထိပေးတယ်လို့သိရပါတယ်နောက်ပြောပြချင်တာကတော့စိုက်ပျိုးချင်းဝင်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးလေသမားတွေအခက်ကြုံနေရတဲ့သတင်းမှာဒီလိုတောင်သူတွေအခက်ကြုံနေချိန်မှာတောင်သူလေသမားအမေရိကန်နိုင်ငံရေးပါတီကငွေချေးမယ်ဆိုပြီးတော့သူတို့ပါတီကိုဝင်ခိုင်းနေတာတွေလုပ်နေတာနဲ့အာနာယပါတီကလည်းအစိုးရငွေထုတ်ချေးပေးမယ်ဆိုပြီးတော့ပါတီဝင်လျှောက်လွှာတွေကိုဖြည့်ခိုင်းတာတွေလုပ်နေပြီးနိုင်ငံရေးအမျက်ထုတ်နေတာတွေရှိတယ်လို့တို့တောင်သူဂျာနယ်ကအက်ဒီတာကိုနိုင်မင်းဝေကပြောပါတယ
်အဓိကတော့လေသမားတွေဒီစိုက်စရိတ်ကိုအချိန်မီမရမဲ့သဘောပေါ့အစိုးရကတော့သူစောချေးပေးမယ်လို့ပြောဒါပေမဲ့လက်တွေမှာအဲ့ policy ပြောင်းလိုက်တယ်လေပုံစံခွန်ရှိမှနောက်တစ်ခုကအရင်စောင်းသီးနှံကျွေးချိန်မှာနောက်တစ်ခုကဒီဟိုပါဘောအိမ်နောက်ဆိုစရင်ပေါ့နော်ပုံစံ66ရှိမှရမယ်ဆိုတော့အဲ့အရာတွေကကတ်ပြီးလောက်ရတာဖြစ်တဲ့အတွက်လေသမားတွေကအချိန်နေကုန်ပတ်စံနေကုန်ဖြစ်နေတယ်ပုံစံခွန်ရဖို့ဆိုလို့ရှိရင်အဲ့ဒါသွားရတဲ့ကိစ္စကအနည်းဆုံးမြို့တက်ရနဲ့ဘာနဲ့ဆိုရင်လေဇယိတ်2000လောက်ကုန်အဲ့ဒီဟာကိုကျွန်တော်တို့ဒေတာတစ်ခုတည်းမဟုတ် ARD တိုင်းကလည်းလှမ်းပြောတယ်မကွေးတိုင်းကလည်းလှမ်းပြောတယ်ဟိုဟိုပါဘောနော်ပဲခူးတိုင်းဘက်ကလည်းလေသမားတွေတယောက်နှစ်ယောက်ပေါ့အဲ့လိုဖုံးဆက်ပြီးတော့အဲ့ကိစ္စတွေသူတို့အကူအညီတောင်းပြီးလှမ်းပြောတာပေါ့နော်ဆိုအဲ့အဲ့သတင်းကိုပဲရေးနေရတာတော့နှစ်ပတ်လောက်ရှိပြီပေါ့
နောက်ဆုံးအနေနဲ့ကတော့ပြည်လမ်းမှာကားရှစ်စီးဆင့်တိုက်ခရရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကားမောင်းသူကိုစေဝါတုံးဆွဲမှုရှိမရှိဆိုတာစစ်ဆေးနေတယ်ဆိုတဲ့သတင်းနဲ့သမရဦးသိန်းစိန်တရုတ်ပြည်ကို၄ချိန်မြောက်ခီးစဉ်ဖြစ်သွားခဲ့ပြီးတရုတ်ပြည်ကအကူအညီပေးရေးသဘောတူစာချုပ်၄ခုလက်မှတ်ရေးထိုးခဲ့တယ်ဆိုတဲ့အကြောင်းနောက်ပြီးကမ္ဘာဖလားဘောလုံးပွဲအနိုင်ရှုံးသတင်းတွေဟာဒီတစ်ပတ်စာမျက်နှာတွေပေါ်မှာဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
သမဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီသတင်းပတ်မှာတော့မြန်မာအရေးရာသုံးသက်ချက်အစီအစဉ်မှာတင်ပြပေးမှာကမြန်မာနိုင်ငံပြည်တော်စုလွှတ်တော်ရဲ့ကိုးကွယ်ရာဘာသာကူပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဆိုင်ရာအတီးပြုပြဋ္ဌာန်းရေးကျိုးပန်းဆောင်ရွက်လုပ်ကိုင်နေတဲ့လှုပ်ရှားမှုတွေယုံကြည်ခံယူချက်ဆိုင်ရာရုပ်ကိုထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်မဟာဌာနမှူးပါမောက္ခဒေါက်တာဓမ္မပြာကိုဥကျော်စံတာကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်ရှင
်ဆရာတော်ဖျားတပည့်တော်ပထမဆုံးလျှောက်ထားလိုတာကတော့တပည့်တော်ကသတင်းသမားအနေနဲ့မေးရမှာဖြစ်ပါတယ်အင်တန်လေးနဲ့တဲ့ဘာသာရေးသာသနာရေးကိစ္စကိုမေးမှာဖြစ်ပါတယ်ဆိုတော့အမင်းတော်ကြောင့်အဖြေဖျားလောင်းလို့ဖြစ်ကောင်းဖြစ်နေပါလိမ့်မယ်တပည့်တော်ခွင့်လွှတ်ပြီးတော့ဖြေချပေးပါလို့တောင်းပန်ခြင်းပါတယ်ဘ
ုန်းတန်တဲ့ညတော့ဖြေချပေးပါမယ်တကယ
်ကြီးပါဖျားပထမဆုံးကဒီမြန်မာနိုင်ငံမှာကိုယ်ကိုယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဆိုတာနဲ့ပတ်သက်ပြီးတော့အဲ့ဒီမှာကိုယ်ကိုယ်ရာဘာသာဆိုတာကိုအတိတ်ပဲဖွင့်ထားတာတွေ့ရပါတယ်အဲ့တော့ထူးဆန်းတဲ့ဥပဒေမူကြမ်းတစ်ခုဖြစ်ပါတယ်အဲ့ဒီထက်မှာတော့ကိုယုံကြည်ရာအလိုက်ဆွဲယူကိုယ်ဝယ်သောဘာသာကိုဆိုလိုသည်ဆိုတော့ဒါဗုဒ္ဓဘာသာအစ္စလာမ်ခရစ်ယာန်စသဖြင့်ဆိုရလို့ထင်ပါတယ်ဒါပေမဲ့ကိုယ်ဝယ်မှုဆိုတာနဲ့ပတ်သက်ပြီးတော့သူတို့ရှင်းရှင်းလင်းလင်းမပြောထားတော့အတော်လေးနားလည်ရခက်တယ်လို့တပည့်တော်ထင်ပါတယ်တကယ်တော့ဗုဒ္ဓဘာသာဆိုတာဟာကိုယ်ကယုံကြည်မှုဖြစ်တဲ့အတွက်ကြောင့်အဲ့ဒီယုံကြည်မှုအတိုင်းကျင့်ကြံတဲ့အဲ့ဒီဓမ္မကိုလိုက်နာကျင့်ကြံတာကိုပဲဆိုရလို့အဓိပ္ပာယ်တပြီတော့နားလည်ပါတယ်ဆိုတော့ဒီမှာဖွင့်ပြထားတဲ့အဓိပ္ပာယ်ဖွင့်ဆိုရကလွန်လောက်ပါလားဖေ။ဒီ
တော့ဒီလိုရရှိတယ်တကယ်ကြီး။ဘုန်းတော်ကဒီ traditional ဘောလေးရိုးရာရပြန်ဆိုတာနဲ့ philosophical ရှုတော့ငါပြန်ဆိုတာဒီလိုတော့ကွဲတာပေါ့။ရေပုံရအားဖြင့်ပြန်လာတော့ဒါကိုယ်ကိုယ်ရဘာသာဆိုရင်ဒါမိမိကိုယ်ကိုယ်ရဘာသာပေါ့။အဲ့ဒီကမှကိုယ်ကိုယ်ချင်းဆိုတဲ့နေရာမှာ Christian Muslim ဗုဒ္ဓဘာသာအဲ့လိုမျိုးပေါ့။ဗုဒ္ဓဘာသာလည်းပဲဥမာဆိုပါတော့အကျဉ်းအများဖြင့်ပြောရင်တော့တရားကိုကိုယ်ကိုယ်ပါကြီးတရားကိုကိုယ်ကိုယ်ပါကြီးဆိုတော့ဒီရေပုံရသဘောပြောရင်တော့ဒီသဘောပဲတယောက်တာပဲတကယ်ကြီးသူက philosophical ရဒီ academic သဘောရလေးလေးနဲ့နဲ့ဖွင့်ဆိုကြတဲ့အခါမှာဆိုရင်တော့ဗုဒ္ဓဘာသာဒီဘာသာမဟုတ် religion မဟုတ် သူကတကယ် the way of life ဘာညာနဲ့အဲ့လိုပြန်လာရှိတာပေါ့လေဘာသာမဟုတ်ဘူးဆိုတာအဲ့လိုမျိုးပြောကြတာဒါကတော့academic ရှုတော့ငါပဲဖြစ်ဖြစ် philosophical ရှုတော့ငါပဲဖြစ်ဖြစ်ဘာသာတရားကိုအဲ့လိုပြောတာအဲ့တော့ဖုံးအနေနဲ့ကတော့ဒီခုနကဘုရားဘာသာဒီဟို religion မဟုတ်ဘူး religion ဟုတ်တယ်ဆိုတာကိုတော့ဘုရားဒီနေရာမှာတော့အလေးနဲ့ထားမပြောလို့ဘူးတခါကြီးအာတန်ရကိုပြောခြင်းကသာလေဒီလိုပြောကြတယ်လို့ဘုရားဆင်းနေနေရတော့ဒီလိုပဲယူဆထားပါတယ်
တင်ပါဗျာဆိုတော့တပည့်တော် အဲ့မိကောင်မိရချင်းအကြောင်းကလူတယောက်ဟာရိုးရာအဖြစ်မိရိုးဖလာအဖြစ်ဘယ်ဘာသာစီးရင်မှာပဲပါနေပါနေဘုရားရဲ့ဓမ္မကိုသက်ဝင်ယုံကြည်လို့အဲ့တိုင်းလိုက်နာကျင့်ကြံပြီးနေထိုင်လဲဆိုရင်ဒါမှတ်ပုံတင်စရာလူသေးသလားဆိုရင်မိကောင်များပေါ်ထွက်နေသလားလို့ပါဗျာ
ဒီကဒီလိုရှိတဲ့တကယ်ဒီမှာကကိုယ်ကိုရပါသာကုပြောင်းချင်းဆိုင်ရာဥပဒေဆိုတဲ့နေရာမှာအခုလို့စင်ကာပူမှာလည်းရှိပါတယ်သူကဘာသာတူချင်းလက်ထပ်ရင်အဲ့ဒါက not big issue ပေါ့ issue မဟုတ်ဘူးဘာသာတရားနဲ့ဘာသာတရားကို cross လုပ်တဲ့အခါမှာသူတို့စီကတော့ high court ဆိုပြီး high commission ဆိုရှိတယ်လို့ဘုန်းတော်သိရပါတယ်အဲ့တော့ခုမှကလည်းပဲဘာသာမတူတဲ့သူတွေဘာသာဟို cross လုပ်တဲ့အခါမှာပြဿနာတွေကရှုပ်ထွေးလို့အဲ့ဒီလိုမတူညီတဲ့ဘာသာလေးခုမှအများစုကပို့ပြီးတော့သူတို့ကအဲပြေးစားမှုအနေနဲ့ရှိရတယ်လို့ရှိတော့ဒီဘာသာဝင်ဘာသာကုပြောင်းရေးဥပဒေဆိုင်ရာဆိုတာဖြစ်ပေါ်လာတယ်လို့ဘုန်းကြီးကဒီလိုပဲယူကြည်ထားပါတယ်ခင်ဗျာ
ဒီမှာဗျာတပည့်တော်တခုလျှောက်ထားခြင်းတော့မြတ်စွာဘုရားလက်ထက်ကရောဗုဒ္ဓဘာသာကိုမိသားစုထဲမှာတယောက်ယောက်ကကူးပြောင်းလာခဲ့ပြီးကျန်တဲ့မိသားစုဝင်တွေခင်မွန်းတဲ့တော်လကောင်းဇနီးတဲ့တော်လကောင်းသူတို့ကဒါဟိန္ဒူဝါဒဖြစ်ဖြစ်တခြားဒါသင်းစစ်ဆရာကြီးတွေကိုဖြစ်ဖြစ်ဆက်လက်ကူးကွယ်တယ်အဲ့လိုကူးကွယ်မှုကွဲပြားမှုတွေရှိခဲ့ရဆိုရင်ဗုဒ္ဓလက်ထက်ကဘယ်လိုပုံစံမျိုးနဲ့ဆုံးဖြတ်ခဲ့ပါလဲဖျားဒီလိုတရားဥပဒေဆိုတာမျိုးများရှိခဲ့ပါလားဖျား
အဲ့ဒါကိုဟိုဒီစိနဲ့အကြီးကျဆုံးပြောမယ်ဆိုခေါင်းတို့ဝိသခာကျောင်းမကြီးဆိုတာခေါင်းနဲ့တမီးလေးတွေကတော့တာမှဖြစ်ခဲ့တာဒါပေမဲ့လို့သူတို့သူလက်ထက်တဲ့အခါမှာဘာသာမကျူတဲ့ပုဂ္ဂိုလ်တွေလက်ထက်ရတဲ့အခါမှာဖိုက်မီကြီးကပြင်လာလက်ရှိတမီးလေးကိုအချောင်းမီးမှုကြောင့်ခက်ခဲရှိလာလို့ရှိရင်သူသက်သမအိမ်ထဲလိုက်တဲ့တမီးလေးကိုအချောင်းတူကြီးကရှိလို့ရှိရင်စိတ်ဖြစ်နေတယ်ပြောပါနဲ့စိတ်ချနိုင်မလို့ခံလဲဆိုသူ့နောက်မှာကျုံလေးချစ်စုနေထလိုက်တယ်။နောက်ကအမှန်မှန်ဆုံးဖြတ်နိုင်မှုအတွက်ပညာရှိအမကြီးတွေကိုထည့်လိုက်ပါတယ်။ဥမာပြောတစ်ခါမှာဝိသကာကသက်သာလုံးနဲ့ဖြစ်ဒီတကယ်တရားတရားနဲ့နေတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီအိမ်မှာဘာလို့လဲအိမ်မှာဆုံးလန်လာရတဲ့အခါဝိသကာကျောင်းမကြီးအမြင်ရတဲ့အခါကျတော့ဝိသကာသူ့စိတ်ထဲမှာစိတ်ထဲမှာမချမ်းသာဘူးမချမ်းသာမှဆုံးလန်လို့လည်းမဖြစ်တဲ့အခါကျတော့သူကအရှင်ဘုရားတဲ့ကိုရုဏာမဘုရားတိရွေယောဂမကြီးကအစာကျွေးနေကိုစားနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဗျာလို့ပြောတော့ခုကယောဂမကြီးအစီအစိုးရပေါ့သူတို့စားကျွေးနေဆိုတော့အဲ့ဒီခါမှာဒီတဒနာဖြစ်တဲ့ခါမှာဒီဥဒ္ဒတာကိုအိမ်မောအနေချတယ်သူတို့ပြောရကောင်းလားဆိုတော့အဲ့ဒီခါမှာသူ့နောက်မှာပါတဲ့တင်ရရှင်ကသမီးကစားကျွေးနေကိုစားနေဆိုတာကိုပြောနေတာလေဆိုတော့စားကျွေးစားကျွေးနေကိုချရတယ်ဆိုတော့သူတို့ကဒီဘဝမှာသူတို့ကုသိုလ်ကောင်းမှုတော့မရှိဘူးအတိတ်ဘဝဖြစ်ပြီးတဲ့ကုသိုလ်ကောင်းမှုတွေပါလာတာဖြစ်တဲ့တည်းအတိတ်ကကုသိုလ်တွေကိုစားနေတဲ့ပုဂ္ဂိုလ်တွေပါလို့ပြောတာဖြစ်တော့ကနပြန်ချိမှတ်တယ်ကဝိဒါခါရဲ့ပြောခြင်းကအမှန်တရားကိုပြသဖြစ်တဲ့ကြောင့်ဒီပြည့်နဲ့တော့ဒီမောင်းမြင်ချလို့မရဘူးဆိုတော့ဒီလိုမျိုးရှိအဲ့တော့ဘာသာတရားကူးပြောင်းခြင်းကြောင့်သူ့ဘုရားသာမဲ့တွေအဲ့သူ့ဘုရားသာမတူတူလက်ထပ်ခြင်းကြောင့်ပြဿနာတွေကတော့ဖျားလက်ထက်တွေရှိခဲ့ပါလေဒါအဲ့ဒ
ါဒီမှာအခု level ဆရာတော်ဘုရားနိုင်ငံရေးနဲ့ဘုရားသာသနာအကြောင်းပြောတဲ့အတွက်ကြောင့်မိကျင်မှာမြန်မာနိုင်ငံမှာအခုဒီဥပဒေကြမ်းပေါ်ပေါက်လာတာလည်းပဲနိုင်ငံရေးကိစ္စတော်လေးပါနေတယ်ဆိုရင်မှန်ပါသလားဘုရား
ကိုယ်နဲ့ကြတော့အဲ့ဒီလူမျိုးရင်းတို့၊ငယ်ရင်းတို့၊ရိုးရာတို့ရင်းချင်းမှုတို့ကတော့ဆက်နွယ်နေတယ်လို့ထင်တယ်။ဒါပေမဲ့ခုနကဘာသာပြောင်းရေးဆိုင်ရာဥပဒေဖြစ်လာတာကတော့ဒါကြီးစတော့စမ်းကြတယ်ခဏကြီး။သူကတမန်နိုင်ငံမှာဒီဟွာက၃နှစ်လောက်ကစပြီးတော့ဒီမိုကရေစီအတွင်းကူးကြောင်းလာတဲ့အခါမှာပွင့်လင်းလာတဲ့အခါမှာအဖွဲ့အစည်းတွေကအကုန်လုံးကောင်းကောင်းလာတာ၊ကောင်းကောင်းလာကြတယ်။အဲ့ဒီမှာဆိုရင်ဒီကြိုင်းတို့တော်တော်လေးကိုရှုပ်ထွေးကြတဲ့အဲတဘာကအမြင်နဲ့စောင့်တော့ခု69ခုပါလားခု69ပါလေသူပြိဿနေဆောင်ရကြတာပဲအခုဘာလဲကုပြောင်းနေဆိုင်ရတဲ့ဆရာတော်ကြီးကသူ့ဟာဒီ timing ပေါ့လေအချိန်တည်းအခါတည်းဖြစ်လာတဲ့သဘောဖြစ်တော့အဲ့ဒီခါမှာကတန်ဃာတော်ကြီးကတော့နိုင်ငံရေးအတွက်ဆုံးရှားတာပေါ့သူကတော့အမျိုးသားရေးအတွက်ဆုံးရှားတာဘာလဲရေးအတွက်ဆိုတာလည်းပဲပါတာပေါ့လေအမျိုးသားရေးဆိုတော့အဲ့တော့အမျိုးသားရေးအတွက်ဆုံးရှားတဲ့ကိစ္စကတစ်ဖက်ကလည်းပဲနိုင်ငံရေးလို့အမျိုးသားရေးဆိုတာကရာဇင်းလူတုံးတဲ့ခါကျတော့ကိုကလည်းအဲ့ဒီမှာဒီကိုယ်တော့ကမတန်ငါတော်ကြီးကဒီဟိုဥပဒေမူကြောင့်ကိုထွက်တာကအခုဒီဒီကံနဲ့27နှစ်ဆက်နေဆိုရင်သူတစ်နှစ်ပြီးသွားပြီဆိုတော့၆ခါလုံးလုံးကြီးကလက်မှတ်ရေးဆိုတဲ့နိုင်ငံစုအဖွဲ့ကိုလည်းတကယ်စုအဖွဲ့ကမှဒီအဖွဲ့တင်းခွေရမှာဒီ issue ကိုမကန်ရဲဘူးမတင်ရဲဘူးဖြစ်နေတယ်။ဒါပေမဲ့လို့နောက်ဆုံးတော့ဒီဟွာကဒီခိုင်ပြောကနေဒီ issue ကိုသမတရားကနေနှုတ်မင်ပြီးတော့ဒီအဖွဲ့ကနေဖွဲ့ပြီးတော့ပြည်တဲ့ခါကျတော့ဒီရတော့ကျေကျေလာပေါ်ဒီကံကတန်ဃာတို့ရရအစိုးရလက်ခံလုပ်ရှိပြီးတော့အစိုးရကဒီအခုစင်ရဲလို့ဒီလိုပဲပြောကြတယ်။အခုလိုမြင်ကြတော့ဒီအစိုးရကိုသူ့ဘုတ်ဒီလက်ရှိနိုင်ငံရေးကိုပံ့ပိုးပြီးဖို့အလုံးစုံချင်းမဟုတ်သူကမြန်မာနိုင်ငံမှာဒီလူနည်းစုတွေရောပြည်ပဘာသာတွေရောတခြားဘာသာဝင်တွေရော တိုင်းပြည်အတွင်းကူးကြောင်းရေးဌာနမှငြိမ်းချမှုရှိလိုပါတယ်အခုချိန်မှာငြိမ်းချမှုဆိုရင်ဘုန်းဘုထိုင်းနိုင်ငံလိုဖြစ်သွားမှလည်းဘုန်းဘုတန်ကတော်တွေကကြောက်တကယ်ပြောမှဆိုရင်တွေ့ရမှာနိုင်ငံတကာလည်းပဲရင်းနှီးမြှုပ်နှံမဲ့ပုံစံတွေကဒီငြိမ်းချရေးကိုကြည့်ပြီးတော့တရင်နေဆောင်နေပါတယ်တရင်နေနားထောင်နေပါတယ်အဲ့တော့ဘုန်းဘုကတိုင်းပြည်ငြိမ်းချရေးကိုပံ့ပိုးပေးတယ်လို့ဘုန်းကြီးကတော့အဲ့လိုပဲမြင်တယ်တကယ်ကြီ
းတင်ပါဗျာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီဥပဒေကတည်ငြိမ်ရေးအတွက်ဘလောက်အထောက်အကူဖြစ်လို့လဲဖေ။ဒီဥပဒေကြောင့်သာလျှင်လူခွင်းသမားတွေကပူပြီးဝေဖန်လာရတယ်ဆိုရင်တော့အဲ့ဘက်ကမတွေးကြည့်နိုင်ဘူးလားဖေ။ဒီဥပဒေဟာဘလောက်ထိလိုအပ်ပါသလဲဖေ
။သူကတော့ကိုလိုလဲရှိတာပေါ့တကယ်ကြီး။အဲဒါကမှကြီးတော့ဆက်ဆူကြီးပြောသလိုပေါ့။သူကဒီမှာဒီလိုနိုင်ငံတကာသတင်းဌာနတွေက highlight လုပ်တဲ့အခါမှာဒီဟာဒီပဲသူက highlight လုပ်တော့ပြဿနာဒါပဲအကြီးအကျယ်ဖြစ်နေတယ်လို့ထင်လား။ highlight လုပ်စရာအများကြီးပါပဲဆိုတော့ဟုတ်ကဲ့ the white house city ရဲ့အတွေ့အကြုံကိုအင်တာနက်မှာလို့ရတယ်ဘာလို့ဒီမှာကိုယ်လို့ဒီမှာ highlight လုပ်စီတာကဘာသာတရားကိုလည်းအခုချိန်မှာ highlight လုပ်လို့ရတယ်ဒီအတွေ့အကြုံပြောင်းရေးမှာအေးပွင့်နေတဲ့ပြည်သားရေးတွေဆိုတာ highlight လုပ်လို့ရတယ်ဒီအာဏာရှင်တွေရဲ့ဒီကျန်နေသေးတဲ့ဒီအရှိန်ကျန်နေသေးတဲ့အရာတွေကိုလည်း highlight လုပ်လို့ရတယ် ethnic group တွေရဲ့ကိုမကျက်တဲ့အရာတွေကိုမကျက်တဲ့ဒီက issue လုပ်ပြီးတော့ပြင်နေတာလည်း highlight လုပ်တယ်အခုဒီမောင်တော်နဲ့ကုသတော်ကိစ္စမှာဆိုရင်တခါတည်းလာလာမရောက်တိုက်ခိုက်တာတွေကိုပဲ highlight လုပ်လို့ရတယ်အဲ့တော့ highlight လုပ်ဖို့တည်းအများကြီးရှိတဲ့အခါမှာတန်ဃာတော်များကဒီနိုင်ငံတော်အစိုးရကိုဟိုရေးယူဟိုပါသူတို့ရဲ့အတွေ့အကြုံပြောရေးမှာသူတို့ကအားကိုကောင်းအောင်ပံ့ပိုးပေးသူဖြစ်တဲ့အတွက်ကြောင့်တခါကြီးနိုင်ငံရေးသမားကတန်ဃာတော်များပေါ်မှာ highlight လုပ်ပြီးတော့ပြောရတယ်ဒီကိစ္စကတော့ပုံဝါချင်းတယ်ဘုန်းတော်တန်ဃာတော်တွေကတော့အေးစင်းလူချားရေးကိုသူတို့လည်းပဲရမ်းနေလို့ဘူးအဲ့တော့ကသူတို့ကပြောတော့တာလူခွန်ရေးတို့human right တို့ပြောတာအိုးလို့ကြတော့လူခွင့်ရေးနဲ့ဒီနိုင်ငံသားခွင့်ရေးကိုအများကြီးတယ်နှလုံးသွင်းတယ်နောက်တစ်ခုကဘုန်းဘုရားကလို့ဆိုတော့အမျိုးသားရေးဆိုတဲ့နေရာမှာနိုင်ငံတစ်ခုရဲ့မူလကုန်သိက္ခာနိုင်ငံတစ်ခုရဲ့မူလအနှစ်သာရနိုင်ငံတစ်ခုရဲ့မူလတည်ထောင်ခဲ့တဲ့အခြေအနေမျိုးဘုန်းဘုရားအများအားစမ်းသပ်တယ်အခုဘာလို့လဲဆိုတော့ဘုန်းဘုရားနဲ့ယူရီးယားနိုင်ငံဆိုဟိုဆိုဘာတော့ဘုရားမှာချင်းချင်းချင်းရောက်လာနိုင်ခြင်းရှိတယ်သူနိုင်ငံမှာခုတောင်ပိုင်းမှာဆိုရန်တန်ကတော့များကအဲ့ချုံငံသွားတဲ့ခါမှာစောက်လေးနဲ့သွားရပြီနောက်တစ်ခါတကောင်းချုံငံကြွားတဲ့ခါမှာကြီးပါဝတ်ပြီးတော့သွားရတယ်ဆိုတော့ဖြစ်နေရည်ရောက်လာပါတယ်အဲ့တော့ကိုလို့ကြီးကတော့ဘယ်လိုနည်းနဲ့ဖြစ်ဖြစ်ပြောတဲ့အရာပြောမှကဘာတိနဲ့ပြောတဲ့ခါမှာခွေးကြီးတို့ရန်တန်ကတော်များရဲ့ဒီပါတန်တရာကျွမ်းကျင်မှုနဲ့တော့ဒါကိုဥမာဆိုတော့ highlight လုပ်ပြီးတော့တရှိဝစကားကိုခြေတယ် interpret လုပ်တော့ရှိတယ်ဥမာဆိုတော့ရန်တပါးပြောတယ်အစွန်းရောက်နေတဲ့အရာတွေကိုဒါဘောမတူနိုင်ဘူးပြောတဲ့အခါမှာ interpreter က I hate the whatever the extremists ဆိုရောက်နေတဲ့နေရာတို့ကမုန်းတိတယ်ပြောတော့တချို့ကဘာသာတရားကိုတက်တာပြောခြင်းနဲ့ပုဂ္ဂိုလ်ကအာကိုရဘာသာဘာလို့ဆိုမုန်းတိတယ်အာကိုရဘာသာတရားဘယ်လိုမျိုးကြီးမုန်းတိတယ်ဆိုတော့မုန်းတိခြင်းဆိုတဲ့စကားကိုသူကအတိအကျပြန်လိုက်တကဒီလိုကတမျိုးဖြစ်ပေါ်မှာမုန်းတိခြင်းဆိုတဲ့စကားဘုလိုဘာသာတရားအရာရောဒီဒီကိုယ့်ရဲ့နှလုံးသားအရာကိုပြောဖို့အင်တန်ဝင်လေးပါဒါနဲ့စကားတစ်ခုကိုပြောတဲ့အခါတော့လူအတဲ့ဒီပဲဒီရောက်သွားတတ်ပါလေသူတို့ရန်တန်ကတော်တွေကပြည်ထဲမှာတော့သိခံမယ်တက်နေလေနဲ့ခံတရားကိုလက်ခံတော့မယ်အခွင့်အသာသိရင်ဖြေကြပေးမယ်အခွင့်အသာမသိရင်လည်းဒီမှာဆွဆဲချက်ကိုပို့လို့ရတော့ခံယူရရှိတာပဲမေတ္တာတရားနဲ့ဒါပဲရှိတာပေါ့
တပည့်တော်နောက်ဆုံးမိခင်နဲ့မိခွန်ကတော့ဖျားဥနုလက်ထက်တုန်းကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာပြုလုပ်ရေးဆိုပြီးဥပဒေလုပ်ခဲ့တဲ့အတွက်ကြောင့်နောက်ပိုင်းမှာနိုင်ငံရေးပြဿနာအကြီးအကျယ်တက်ခဲရပါတယ်ဆိုတော့အခုဘာသာရေးနဲ့ဆိုင်တဲ့ဥပဒေကိုပြဋ္ဌာန်းလာတဲ့ဟာကတော့ဘာမှပြဿနာနောက်ဆက်တွဲကြက်တွေပေါ်ပေါက်မလာဘဲနဲ့ငင်းငင်းကြမ်းကြမ်းနဲ့ပြည်ပြည်လဲလဲဖြစ်လာနိုင်မယ်လို့ရှင်ပြမျှော်လင့်ပါသလားဗျာ
ဒီမိုကရေစီအကျဉ်းကူးပြောင်းရေးကာလမှာဒီမိုကရေစီရဲ့ပေါ်ရာကိုတော့တိကိုအရေးကြီးတယ်လို့ထင်တယ်ဥပဒေလက်ထက်ကဒီကူးပြောင်းရေးမှာရန်တန်ကတော့အချင်းချင်းနဲ့တစ်ဆက်ဖြစ်တဲ့နောက်တစ်ခါသူတို့တိုင်းတာတစ်ခုရဝင်ကြီးတွေတဲ့ကိုကွဲပြေးနေပါညာတော့ဒါမျိုးရှိတယ်ဘုန်းကတော့ဒီဥပဒေရာကတော့လူခွေ human right ကိုတကယ်လေးစားမယ်ဆိုရင်ဥမာဘုန်းတော်ကလည်းသိလာတဲ့အချိန်နိုင်ငံတော်ကိုအဲဒါဆိုတော့ကျင်ပြမှာပဲသူတို့ community ကလည်းသူတို့ community မှာလက်လာတယ်ဆိုရင်မမြတ်တဲ့ဥနိုင်ငံတော်ကိုကျင်ပြပြီးတော့နိုင်ငံတော်မှာအများကြီးနဲ့ပုံနဲ့လောက်တာကိုဘုန်းကတော့ကညရဲဆဲဖြစ်တယ်လို့ဘုန်းခိုင်းတာကကိုယ်အမြင်ကတော့ဒီဥပဒေပြည့်တဲ့အရေးကဘုရားဘာသာတက်တဲ့လုပ်ပြတာမဟုတ်ဘူးအများကြီးရဲ့ငြိမ်းချမ်းရေးကိုဥတည်တယ်လို့ဘုန်းကတော့ဒီလိုခံစားပါတယ်ခင်ဗျာ
ဥချောစံသာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါရဲ့ရှင်အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အခစားအစီအစဉ်ကိုနားဆင်ကြရအောင်ပါကိုရန်နိုင်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင
်မ ရရှိမြမင်္ဂလာပါဗျာ2014ကမ္ဘာဖလားဘောလုံးပွဲကတော့ quarter final ကိုရောက်လာပါပြီဆိုတော့ဒုတိယအဆင့်ရှုံးထွက်ပွဲတွေမှာဘယ်သူတွေနိုင်ပြီးဘယ်သူတွေ quarter final ကိုတက်လာကြပါသလဲ Belo Horizonte မှာတော့ Asian Brazil နဲ့ Chile တို့ကစားခဲ့ကြတာမှာ Brazil ကိုယင်သွင်းတာကို Chile ပြန်ချေပြီးအချိန်မိုအထိနောက်ထပ်ဂိုးမသွင်းနိုင်ကြတော့ပဲ penalty ကဏ္ဍမှာနောက်ဆုံး penalty ကို Chile ဘက်ကတိုင်ထိသွားတာကြောင့် Asian Brazil 3-2 နဲ့ quarter final ကိုတက်နိုင်ခဲ့ပါတယ်ချီလီကစားကွက်အသာစီးရခဲ့ပေမဲ့ဒီပွဲမှာဘရာဇယ်နိုင်သွားတာကတော့တန်ရဲ့ဖေးမမှုကြောင့်လို့ဆိုလို့မရပေမဲ့လည်းတန်ရဲ့ဖေးမမှုကြောင့်ကွာတာတက်သွားတာလို့ဆိုရမှာပါကိုလံဘီယာနဲ့ဥရုဂွေးပွဲကတော့ကိုလံဘီယာတိုက်စစ်မှုဟာမက်စ်ရိုဒရီဂက်စ်နှဂိုးသွင်းပြီးကိုလံဘီယာကနှဂိုးကုန်းမရှိနဲ့နိုင်ပြီးတော့ကမ္ဘာဖလားကွာတာဖိုင်နယ်ကိုပထမဆုံးအကြိမ်တက်လာနိုင်ခဲ့ပါတယ်နယ်သာလန်နဲ့မက္ကဆီကိုတို့ရက်ဆီဖေးမှာကစားတဲ့ပွဲကတော့ဒုတိယပိုင်းအစမှာဒိုဆန်တိုစ်သွင်းလို့မက္ကဆီကိုဂိုးရတာကို88မိနစ်မှာစနိုက်ဒါကပြန်ချေခဲ့လို့တကိုးစီတည်ဖြစ်ခဲ့ပါတယ်ဒါမဲ့လည်းဒန်ယာရအချိန်ပိုနှစ်မိနစ်မှာတော့ရော်ဘင်ဂျောင်းပယ်နတီကနေဟန်တလာအနိုင်ဂိုးသွင်းပြီးတော့နယ်သာလန်ကနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ควอเตอร์ไฟนอลကိုတက်သွားပါတယ်မက္ကဆီကိုနောက်တန်းလူမာကက်စ်ကတော့ရော်ဘင်ကိုသူမထိခဲ့လို့ဒါဟာပယ်နယ်တီမဟုတ်သလိုမက္ကဆီကိုနီးပြကလည်းရော်ဘင်ဒိုင်မန်တိုးပြီးပယ်နယ်တီယူသွားတာဖြစ်သလိုသူတို့ပြိုင်ပွဲကထွက်ရတာဟာဒိုင်ကြောင့်ဖြစ်ပြီးဒိုင်ကိုလည်းပြိုင်ပွဲမှာဆက်မထားပဲပြန်ပို့တင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဆိုတော့နယ်သာလန်အသင်းရသွားတဲ့ပယ်နယ်တီဟာပယ်နယ်တီဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီး World Football Journal ရဲ့ Editor ချုပ်ကိုဇော်မျိုးသက်ရဲ့အမြင်ကဘယ်လိုပါလဲ
အဲ့ဒီဖြစ်စဉ်ကတော့မာကက်စ်ကရော်ဘင်ကိုထိတော့မထိပါဘူး။ဆိုဒီပယ်နယ်တီကတော့ဒါဘယ်လိုမှမပေးထိုက်တဲ့ပယ်နယ်တီလို့ပဲဆိုရမှာပေါ့နော
်။ဂရိစ်နဲ့ကော့စတာရီကာပွဲကတော့အချိန်မိုပြီးတဲ့အထိတကိုးစီတည်ဖြစ်နေခဲ့လို့ပယ်နယ်တီကန်ကြတာမှာ10ရောက်နဲ့ကစားသွားတဲ့ကော့စတာရီကာက5ဂိုး3ဂိုးနဲ့နိုင်ပြီးတော့ကိုလံဘီယာအသင်းလိုပဲကမ္ဘာဖလားကွာတာဖိုင်နယ်ကိုပထမဆုံးအကြိမ်တက်နိုင်ခဲ့ပြီဖြစ်ပါတယ်။တင်လာနေကပွဲတွေမှာတော့ပြင်သစ်ကနိုင်ဂျီးရီးယားကိုအကျိတ်နဲ့ကစားပြီးဒုတိယပိုင်းပြီးကနီးမှာသွင်းတဲ့ဂိုးနဲ့ quarter final ကိုတက်နိုင်ခဲ့သလိုဂျာမနီနဲ့အယ်ဂျီးရီးယားဘက်မှာလည်းမိနစ်90ပြီးတဲ့အထိအကျိတ်နဲ့ရေကုန်ရေကန်းနဲ့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တာကြောင့်အချိန်မိုးကစားရမှာတော့ဂျာမနီကရှာလာနဲ့အိုဇီလ်တို့သွင်းတဲ့ဂိုးတွေနဲ့နောက်ဆုံးမှာ2ဂိုးတကိုးနဲ့နိုင်ပြီး quarter final မှာဂျာမနီနဲ့ပြင်သစ်တို့တွေ့ကြတော့မှာဖြစ်ပါတယ်ဗျာ
Hola
hola Brazil မြန်မာကဘာဖလားကို5ချိန်ပူဆွဲပြီးအများဆုံးရထားတဲ့ Brazil ဟာ1950မှာပထမတစ်ခေါက်အင်ရှင်ဖြစ်ခဲ့တော့ကချန်ပီယံမဖြစ်ခဲ့ပါဘူး။ဒါကြောင့်အခုဒီချိန်မှာကိုမြေကိုပရိသတ်ရှိမှာအရန်ကိုအောင်ပွဲခံကျင်နေကြပါတယ်။ကိုကွင်းကိုပရိသတ်ရှိမှာကစားရလို့ချန်ပီယံဖြစ်ဖို့တပန်းတာရာမှန်ပေမဲ့ Brazil ရဲ့ခြေကတော့ကျွမ်းကျင်သူတွေသုံးသပ်နေကြသလိုပဲချန်ပီယံဖြစ်လောက်တဲ့အထိအားရစရာမကောင်းတာတော့အမှန်ပါဘရာဇီးယားကစားပုံနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ဟောင်းကိုတင်မြင့်အောင်ကိုမေးကြည့်ထားပါတယ်
။ဒီဘရာဇီးသင်းကတော့ဒီနေ့ကစားတဲ့သူ့ရဲ့ system နဲ့သူ့ရဲ့ကစားတဲ့ပုံစံတော့ကျွန်တော်တိတ်မကျက်ဘူးကြာ
။ဘာဖြစ်လို့လဲကို
။ဟောသူကရင်တော့ solution ဟို long pass တိတ်မကစားဘူးပေါ့ဗျာ။နော်။ဟို combination play တွေနဲ့သွားတယ်။နောက်လေမာသူစတီဆောက်တဲ့အချိန်မှာသူတက်တက်ရဲနဲ့သွားတယ် 1-2 touch နဲ့သွားတယ် opening you are ကောင်းတော့မနော်။ပြီးလို့ရှင် player တွေအားလုံးဟာလည်းအရန်နားလည်မှုကောင်းပြီးတော့နောက်ပြီး combination တွေလည်းသွားတာများတာပေါ့နော်နောက်ပြီး finishing ဆိုလို့ရှင်လည်းသူတို့ရဲ့ခလေးပါအခုကဒီရဲ့မနေမနဲ့ဒီ Oscar တို့ပေါ့နော်သူတို့ပါမပိုင်ပဲကိုးမရလို့ဖြစ်နေ Brazil ကရင်တော့ Brazil ဆိုတော့တယောက်တည်းကိုကျွန်တော်တို့အားကိုးရတဲ့အတင်းမဟုတ်လေ team one နဲ့ပဲသွားတယ်နောက်ပြီးနောက် combination play နဲ့သူပေါ့ဒီ triangle လေးလောက်တဲ့ diamond shape လေးနဲ့သွားပြီးတော့သွားတာတွေ့ဒီနေ့မှာကျတော့အနည်းငယ်ဟိုတည်းနဲ့ဆိုချီလီကိုဆိုရှင်ကံကောင်းလို့သူတို့ပယ်နယ်တီကြောက်မို့ချီလီကိုကွင်းလယ်မှာဒီ defense ဘောင်ကိုသူတို့ရှုံးနေတာဆရာဒါပေမဲ့ကံကောင်းပြီးတော့နိုင်သွားတာပေါ့နော်အဲဒီကြောင့်ဒီနေ့ကတော့ဘရာဇီးကိုကျွန်တော်တို့ဒီ technique ပိုင်းဆိုင်ရာတော့ကျွန်တော်သိပြီးတော့ဟိုဟာအားမရဘူးမားတို့ပေါ့နော်ခုနက Oscar တို့ဒီလူငယ်လေးတွေ individual game play တွေကောင်းလို့သူတို့နိုင်ရရှိသွားတာပေါ့နော
်ဆရာရှင်ခင်ဗျာအခုတစ်ခါတော့ကမ္ဘာဖလားဂိုးတွေဘက်ကိုကြည့်အောင်ပါဒီနေ့ကမ္ဘာဖလားကတော့ဘရာဇီးမှာကန္နာကြောင့်လို့ပဲပြောမလားအုပ်စု48ပွဲမှာဂိုးမသွင်းနိုင်တာက5ပွဲပဲရှိခဲ့ပါတယ်ဒီထဲမှာပြိုင်ပွဲတွေဟာကနေဟင်ကနေဖြစ်ပြီးတော့ကျန်ခဲ့တဲ့ဂိုးတွေလည်းရှိခဲ့ပါတယ် ဆိုတော့ဘောလုံးကျွမ်းကျင်သူတွေရွေးထားတဲ့ဂိုးတွေကိုကြည့်အောင်ပါဗျာ။ပထမတစ်ခုကတော့ Netherlands က Van Persie Spain ဘက်ကိုနေထဲမှာဒိုင်မင်ထိုးပြီးတော့ခေါင်းတိုက်သွင်းတဲ့ဂိုးပါ။ဒုတိယဂိုးကတော့ Australia က Tim Cahill နောက်ကနေတလွယ်ကုတ်ကျလာတဲ့ဘောလုံးကိုဘယ်ချင်းနဲ့ဘောလီကန်ခဲ့တဲ့ဂိုးပါ။အဲနောက်ဆုံးဂိုးကတော့ကိုလံဘီယာနဲ့အူရုဂွေးဒုတိယအဆင့်ရှုံးထွက်ပွဲမှာကိုလံဘီယာတိုက်စစ်မှုရိုဒရီဂက်စ်ယင်ဘက်နဲ့ထိမ့်ပြီးတော့အေရီယာအပြင်ကနေဘယ်ချင်းနဲ့ဗောလီကန်သွားတဲ့ဂိုးပဲဖြစ်ပါတယ်။ဂျာမနီကပတိန်ဟောင်းမိုက်ကယ်ဘောလက်ကတော့ဗန်ပါစီရဲ့ဂိုးကိုအကြိုက်ဆုံးလို့ဆိုလိုက်ပြီးတော့နယ်သာလန်တိုက်စစ်မှုအောင်ဗန်နစ်တရိုက်ကတော့ကိုလံဘီယာတိုက်စစ်မှုရိုဒရီဂက်စ်ရဲ့ဂိုးဟာသူ့ရဲ့အကြိုက်ဆုံးဂိုးလို့ပြောလိုက်ပါတယ်။ဆိုတော့မြန်မာလက်ရွေးစင်ဟောင်းကိုတင်မြောင်ရဲ့အကြိုက်ဆုံးဂိုးကရော
အဲ့ကျွန်တော်အခုကြိုက်တော့ဒီဗန်ပါစီရှူတဲ့ကိုကိုကျွန်တော်ကြိုက်ပါတယ်ဒုတိယနေရာကျတော့လက်ခရီးပေါ့နော်ဒီနားနဲ့ဒီရန်ကမဟုတ်ဒရိုက်ဝဲကနေတော့ဆွဲလာပြီးတော့ကန်လိုက်တဲ့အလုံးလေးတကူနဲ့နိုင်တတိယကိုကတော့ပေါ်လန်နဲ့ကျွန်တော်စပိန်နဲ့ပွဲတွေ့တဲ့အခါမှာကောင်တာတက်ကနေပြီးတော့ကျွန်တော်တို့ရောဘင်သွားတာလေဒါ individual လည်းပါတယ် CA လည်းပါတယ် speed လည်းပါတယ် power လည်းပါတယ်အကောင်လုံးပါတာပေါ့ဒီဥစ္စာကြတော့
ဟုတ်ကဲ့ကိုတမြောင်ကဗန်ပါစီတွင်းတဲ့ကိုအကြိုက်ဆုံးဆိုတော့အဲ့ကိုကဘာကြောင့်အကောင်းဆုံးဂိုးလို့အကိုတတ်မှတ်လဲဆိုတော့
ဟိုသူကရှင်မျိုးရှင်ကိုတိုက်မင်းရန်ကောင်းတာကိုပြောတာပေါ့နော်နောက်ပြီးတော့လေသူ့အနေနဲ့လေသူကပြန်ပုတ်ပြီးသွားတယ်ပြီးလို့ရှင်သူကဂိုးရှိကိုသူကသူရနိုင်တယ်ဆိုတော့ညောင်ညောင်လင်းချက်ရှိရယ်ဒီသူကြိုပြီးတော့လေသူသွားတယ်တိုက်မင်းရောအန်တီစီပေးရှင်းရောပေါ့နော
်အောက်သာဆောင်းပါရှင်ကိုစော်မျိုးတန်ကတော့
ကျွန်တော်အကြိုက်ဆုံးဂိုးကတော့ဥရုဂွေးဘက်ကိုကိုလံဘီယာတိုက်စစ်မှုပေါ့နော်ကျွန်တော်နဲ့တစ်ဆယ်ပေါ့ဒီကျွန်တော်ရဲ့ဂိုးကအကောင်းဆုံးဒူးလို့ပြောလာ
တယ်။ Quarter Final မှာတော့ဘယ်အသင်းနဲ့အနိုင်ရပြီးတော့ကမ္ဘာဖလားအိမ်မက်ကိုဆက်မှတ်ကြမယ်ဆိုတာကိုတော့လာမယ့်ရက်တွေအတွင်းမှာတွေ့ကြတော့မှာဖြစ်တဲ့အတွက်မလွတ်တမ်းစောင့်ကြည့်ကြပါလို့ပြောချင်ရင်လည်းပဲအခုသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တင်ဆက်စာအစီအစဉ်တွေကိုတော့အစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းလုံးပီတာ 25-32 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုတော့အစီအစဉ်တွေဆုံးမသက်သေးခင်ချက်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်။
ယူကရိန်းသမ္မတကကြေညာထားတဲ့ဆေးရကြတစ်ဖက်သက်အဖြစ်ကရစေးကြီးတက်တန်းကုန်သွားပြီးတဲ့နောက်ဒီကနေ့ဒီနိုင်ငံအရှိပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါဗျ။အစိုးရတပ်ဖွဲ့တွေနဲ့သဘုံတွေအကြအပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာသဘုံတွေယာနဲ့ချီတိတ်ဆုံးခဲ့တဲ့အချိန်ထဲမှာပဲဒီပြီးခဲ့တဲ့24နာရီအတွင်းမှာတော့အစိုးရဘက်ကဒီ5ယောက်ထက်မနည်းတိတ်ဆုံးခဲ့ပြီးတော့21ယောက်ဒဏ်ရာတွေရရှိခဲ့တယ်လို့ဒီအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါရရှင်။မွတ်စလင်အမျိုးသမီးတို့ရဲ့ခေါင်းမီးချုံနာနဲ့တခြားမျက်နှာမပေါ်အောင်ဖုံးအုပ်တဲ့အရာတွေအလုံးကိုပြင်သစ်ကတားမြစ်လိုက်တဲ့ပုံမှာဥရောပလူခွင့်ရေးတရားရုံးတစ်ခုကလည်းထပ်မံအတည်ပြုလိုက်ပါတယ်။စထရာဘိုဝါမြို့တရားရုံးကအဲ့ဒီတားမြစ်ချက်ဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်ခြင်းမရှိဘူးလို့ဆုံးဖြတ်လိုက်တာပါ။ဒီပြင်သစ်အစိုးရရဲ့ကနေပြီးတော့ပြည်သူတွေကိုအတူတကွပူးပေါင်းနေထိုင်ဖို့လှုံ့ဆော်ခြင်းနဲ့ဆန္ဒဟာကြိုးကြောင်းစီလျော်တဲ့အကြောင်းပြချက်ဖြစ်တယ်လို့လည်းပြောပါရရှင်။တခါမင်းကြီးကရုံရင်ဆန်ခတ်ဖြစ်ပွားမှုတွေဖြစ်ခဲ့တဲ့ဒီမန္တလေးမြို့မှာလူကြွေးတပ်ဖွဲ့တွေကဂျားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုလာနေပြီလို့ဒေသခံအနာပိုင်တွေနဲ့မြို့ကန်တွေကပြောပါရယ်။ဒါမဲ့လည်းဒီမန္တလေးမြို့တွေကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လူကြွေးအတွက်စိုးရိမ်မှုကြောင့်မို့လို့ဒီကနေ့အထိပိတ်ထားရဆဲဖြစ်ပါရယ်ရှင်။ဟောက်ကောင်မာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာနဲ့တဆက်ထဲမှာပဲညလုံးပေါက်ထိုင်ပြီးတော့ဆန္ဒပြခဲ့ကြသူအယောက်900ကျော်ကိုရဲကဖမ်းဆီးလိုက်ပါတယ်။မနက်၈နာရီအထိမြို့ရဲ့ငွေကြေးစုခွဲရှိတဲ့နေရာမှာထိုင်မယ်လို့ဆုံးဖြတ်ထားတဲ့ဆန္ဒပြသူတွေဟာတရားမဝင်စုယုံမှုရဲဝတ်တရားနောက်ဆက်မှုတွေနဲ့တရားစွဲဆိုခံထားရတာပါရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးညင်ညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပါရဲ့ရှင်။အင်ဂျင်နီယာကတော့ Besco Bolarich ဖြစ်ပါတယ်။VOA America တာမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျမကသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.